Welcome to the Voice of America in Burmese.
Mingla nan nakhi ma khmyar. VOA American အတန်းကနေ2015ခုနှစ်ဖေဖော်ဝါရီလ26ရက်ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့48တို့ကနေတက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးပြီပါ။ဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါခင်ဗျာ။
ကျွန်တော်ကတော့ကြော်စင်တော့ပါ IS Islamic Security နဲ့ဆက်သွယ်ပြီးသမ္မတ Obama ကိုလွတ်ပြန်တတ်ဖြတ်ဖို့ရွေးရဲဆွဲဆိုဆွေးကြတဲ့ American ပြည်ထောင်စုမှလူသူကိုဖန်ဆလိုက်ပါတယ်2014ခုနှစ်အတွင်းကမ္ဘာလူခွင့်ရေးအခြေအနေဟာဆူဆူရော်ရော်ဆွေးယုတ်ကြဆင်းခဲ့တယ်လို့ Amnesty International ခေါ်နိုင်ငံတကာလူခွင့်ရေးစောင့်ကြည့်လေ့လာမှုအဖွဲ့ကပြောကြားလိုက်ပါတယ်ဒီသတင်းတွေနဲ့အရေးကြီးတဲ့သတင်းတွေကိုကိုဇော်ဝင်းနိုင်နဲ့အတူတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
High Commissioner for Human Rights warned that Myanmar seems to be headed in the wrong direction and needs urgently to get back on track.
ကုလားတွင်းရေးမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖြစ်ပါတယ်။လမ်းလွှဲနေတဲ့မြန်မာနိုင်ငံကပြည်ပြင်ပြောင်းလဲရေးအစီအစဉ်လေးလမ်းမှန်ပြောင်းရောက်ဖို့အတွက်လူခွင့်ရေးမဟာမင်းကြီးရဲ့တတိပေးချက်နဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ကြပါမယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့လူခွင့်ရေးနဲ့ပတ်သက်ပြီးတော့အားနည်းချက်တွေကို Amnesty International အဖွဲ့ကြီးကထောက်ပြခဲ့တဲ့ကိစ္စပုံကြားရှင်ကသူ့အဖွဲ့ကိုတရုတ်ကြီးစားတွေကကူညီတက်ခိုက်ပေးနေတယ်ဆိုတာမဟုတ်မှန်တဲ့အကြောင်းငင်းဆိုလိုက်တဲ့သတင်းမငင်းသေးတဲ့တိုက်ပွဲတွေကြောင့်ခုတ်ခိုင်မူဆယ်ကားလမ်းပိတ်ထားရမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်ဒါအပြင်အင်္ဂလိပ်စာသင်ခန်းစာကမ္ဘာမီဒီယာတွေဘောကမြန်မာနိုင်ငံရဲ့အကြောင်းဦးကျော်စံတာရဲ့မြမရေးသုံးသက်ချက်သူယုံကြည်ရစတဲ့စီစဉ်နေနားဆင်ကြရမှာပါအရင်ဆုံးတော့ဒီနန္ဒခင်းသတင်းတွေကိုဦးကျော်စံတာနဲ့ကိုဇော်ဝင်းနိုင်တို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ
စီးရီးယားနိုင်ငံက IS အစွန်းရောက်တွေကိုထောက်ခံဖို့နဲ့သမ္မတဘရက်အိုဘားမားရဲ့ရာရှိတွေ FBI ရာရှိတွေကိုလုကြံတက်ဖြတ်ဖို့ကြံစည်ရဆိုတဲ့စွဲချက်တွေနဲ့လူသုံးဦးကိုဗုဒ္ဓဦးနေကအမေရိကန်အာဏာပိုင်တွေဖမ်းဆီးလိုက်ကြပါတယ်။နှစ်ယောက်ကဥဇ်ဘက်ကစ္စတန်နိုင်ငံသား၊ကျန်တယောက်ကကဇက်စတန်နိုင်ငံသားဖြစ်ပြီးအားလုံးဟာနယူးယောက်မြို့မှာနေထိုင်ကြသူတွေလို့ဆိုပါတယ်။ကဇက်လူမျိုးအက်ဘရော့ဖ်ဆာဘစ်အမီတော့ပ်ကစီးရီးယားကိုသွားဖို့အတွက်တူရကီခရီးစဉ်လီမိုတက်ဖို့အလုံးဖာနယူးယောက်မြို့ John F. Kennedy လေးစိတ်မှာဖမ်းဆီးလိုက်တာဖြစ်ပြီးဥဇ်ဘက်လူမျိုးဖြစ်တဲ့အဗ်ဒူရာဇူဂျူရာဘတ်ကိုတော့နောက်လာအတွက်နယူးယောက်အစ္စတန်ဘူလေးရင်လက်မှတ်ဝယ်ထားတယ်လို့ဆိုပါတယ်။နောက်ဥဇ်ဘက်သူဖြစ်တဲ့အာရော့ဖ်ဟာဘင်ဒော့ကတော့သူတို့ရဲ့ IS နဲ့ပူးပေါင်းနိုင်ရေးအထောက်အမှုအတွက်ငွေကြေးထောက်ပံ့ခဲ့တယ်လို့အနာဘိုင်တွေကပြောကြပါတယ်။သူတို့တွေကတယောက်ဟာ IS တွေအတွက်ဝါဒဖြန့်တဲ့ Uzbek ဘာသာ website မှာ2014ဩဂုတ်လကပါဝင်ရေးသားခဲ့ရတာကစပြီးဒီသုံးယောက်ကိုသတိပြုမိခဲ့တယ်လို့ American အရာရှိကဆိုပါတယ်။ Jurabov ဟာ IS ကအမိန့်ပေးရင် Mr. Obama ကိုလုကြံမယ်လို့ရေးသားထားတယ်လို့ဆိုပါတယ်။နောက်တစ်ယောက်ကတော့ Syria သွားပြီး IS ထဲကိုဝင်ရောက်ဖို့မဖြစ်နိုင်ဘူးဆိုရင်ဆက်စနက်တလက်ဝယ်ပြီးရဲအရာရှိတွေနဲ့ FBI အရာရှိတွေကိုပစ်သတ်မယ်လို့ဆိုကြောင်းအနာဘိုင်တွေကဆွဲဆိုထားတာပါ။ဒီတန်တရားရှိသူ3ယောက်အနဲ့တယောက်ကငါဟာအမေရိကန်မှာရှိနေပြီးလက်နက်မရှိဘူးဖြစ်နိုင်ရင်ဒီမှာရှိနေတော့မျောမှန်းထားတဲ့သရေကောင်းအဖြစ်ခံယူခြင်းနဲ့ဆိုလိုတာကအိုဘားမားကိုပြစ်မယ်ပြီးတော့ငါတို့ပြစ်သက်လိုက်မယ်ဆိုပြီး online မှာ message ရေးသားထားတယ်လို့ဆိုပါရခင်ဗျာ
2014ခုနှစ်ဟာကမ္ဘာတစ်လွှာကြီးမားတဲ့ပျက်စီးယူရင်းမှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့နေ့ဖြစ်တယ်လို့လူခွင့်ရေးစောင့်ကြည့်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Amnesty International နိုင်ငံတကာလူငင်းချမ်းသာကွင်အဖွဲ့ကဗုဒ္ဓဦးနဲ့မှာပြောလိုက်ပါတယ်။ Syria, Ukraine, Gaza နဲ့ Nigeria နိုင်ငံတွေကပြည်သူတွေအနေနဲ့ကြောက်မဖွယ်ကောင်းတဲ့အကြမ်းဖက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေနဲ့ရင်ဆိုင်ခဲ့ကြရသလိုနေရရွှေ့ပြောင်းခံရသူအရေးအတွက်ဟာလည်းဒုတိယကမ္ဘာစစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တန်း90ကျော်သွားခဲ့တယ်လို့နိုင်ငံတကာလူငင်းချမ်းသာကွင်အဖွဲ့ကနှစ်စဉ်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ကမ္ဘာတစ်လွှာကအစိုးရတွေအနေနဲ့အရသားတွေပေါ်အစိုးရတပ်ဖွဲ့တွေနဲ့တခြားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအကာအကွယ်ပေးနိုင်ခြင်းမရှိဘူးလို့လည်းအစီရင်ခံစာမှာဆွဆွဲပြောဆိုထားပါတယ်။2014ခုနှစ်အတွင်းနိုင်ငံပေါင်း35နိုင်ငံမှာရှိတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကမတရားမှုတွေပြုကျင့်ခဲ့ပြီး IS Islamic စစ်သွေးကြောအဖွဲ့အင်အားကောင်းလာတာဟာအထူးဆိုရင်စရာကိစ္စဖြစ်တယ်လို့ဆိုပါတယ်IS အဖွဲ့အနေနဲ့လူတွေအစုလိုက်အပြုံလိုက်တပ်ဖြတ်တာလူနည်းစုနဲ့မတူကွဲပြားတဲ့ဘာသာတရားကိုယ်ကိုယ်သူတွေကိုပြစ်မှတ်ထားပြီးပြန်ပေးဆွဲတာယာနဲ့ချီတဲ့အမျိုးသမီးနဲ့အမျိုးသမီးငယ်တွေကိုလိင်မိုင်းဆန်ရစော်ကားတာစတဲ့ကြီးမားတဲ့ဆီယာစုမှုတွေကိုကျုလို့နေကြောင်းနိုင်ငံတကာလူငယ်ဆန်တာကွင်အဖွဲ့ရဲ့ကြီးညာချက်မှာဖော်ပြထားပါတယ
်အပြည့်ရဲ့ဒုတိယနေ့ဖြစ်တဲ့ဗုဒ္ဓဦးနေ့မှာရုရှားလူလာတဲ့သဘုံတွေရဲ့တိုက်ခိုက်မှုစီးပီးသားသားနှဲသွားပြီးမြဲယူကရိန်းအခြေပိုင်းမှာအပြည့်ရဲ့ဆေးရေးဟာအချိန်မခံသေးဘူးလို့ ယူကရိန်းစစ်ဘက်ကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့24နှစ်ရည်အတွင်းသဘုံတို့ဟာအစိုးရထိန်းချုပ်နယ်မြေတွေပိတ်မှတ်တွေကို19ကြိမ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းစစ်တပ်သတင်း Facebook မှာဖော်ပြထားပါတယ်။ February 15ရက်နေ့မှာစတင်ရမယ်ဆိုတော့နိုင်ငံတကာပြန်ဖြေထားတဲ့အပြစ်ရစရေးသဘောတူညီချက်အရသဘုံတို့ဟာစီတန်းကသူတို့ရဲ့လက်နက်ကြီးတွေကိုအင်္ဂါနေ့မှာစတင်ရုပ်သိမ်းခဲ့ကြပါတယ်။ယူကရိန်းအစိုးရကတော့သဘုံတို့ရဲ့တိုက်ခိုက်မှုလုံးဝအုပ်စုံမရတန့်သေးသေး၍သူတို့လက်နက်တွေကိုမယုံသိမ်းဘူးလို့ဆိုပါတယ်။သူတို့ဟာအပြစ်ခတ်ရစရေးဆိုင်ရာအချက်တွေကိုလိုက်နာပြီးမဲ့ပြန်လည်ပြစ်ခတ်ပိုင်ခွင့်ဆိုတာကိုတော့ချုပ်ကန့်ထားပါတယ်။ရုရှား၊ယူကရိန်း၊ဂျာမနီနဲ့ပြင်သစ်နိုင်ငံကြီးဝန်ကြီးတွေအင်္ဂါနေ့တုန်းကပါရီမြို့တော်မှာတွေ့ဆုံခဲ့ကြပြီးမဲ့အပြစ်ရစရေးချိုးဖောက်မှုအတွက်ဘယ်သူ့ကိုအပြစ်တင်ရမလဲဆိုတဲ့ကိစ္စမှာသဘောထားကွယ်လွယ်ခဲ့ကြပါတယ်။အဲ့တချိန်တည်းမှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကတော့ချူတင်ငွေလက်ခံမရရှိခဲ့ဘူးဆိုရင်ရုရှားနိုင်ငံယူကရိန်းနိုင်ငံကိုဓာတ်ဆီတင်ပို့မှုဖြတ်တောက်မယ်လို့ထင်ချောက်နေပါလေ
။အမေရိကန်နိုင်ငံကနာမည်ကြီးအဝတ်ထည်တွေရောင်းတဲ့စတိုးဆိုင်မှာအလုပ်လုပ်နေတဲ့အမျိုးသမီးကသူ့အနေနဲ့မွတ်စလင်အမျိုးသမီးတွေခေါင်းမှာပတ်တဲ့ဟီဂျပ်ပဝါပတ်ထားတဲ့အတွက်နှိမ်ချဆက်ဆံပြီးအလုပ်ဖြုတ်ခံလိုက်ရတယ်ဆိုတဲ့အမှုကိုနိုင်ငံတော်တရားရုံးချုပ်ကကြားနာခဲ့ပါတယ်။အိုကလာဟိုမာပြည်နယ်တောဆန်မြို့မှာရှိတဲ့Abercrombie and Fitch အဝတ်ထည်ဆိုင်မှာ2008ခုနှစ်ကအသူအလုပ်လျှောက်တဲ့အချိန်တုန်းကအသက်18နှစ်သားရှိသေးကြောင်းလျှောက်ထားသူ Samantha Elof ကပြောပါတယ်။သူမအနေနဲ့စတိုးဆိုင်ကတတ်မှတ်ထားတဲ့ဝတ်စားစင်မှုနဲ့မကိုက်ညီဘူးလို့စတိုးဆိုင်မန်နေဂျာတွေကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီလိုဖြစ်သွားပြီးတဲ့နောက်ပိုင်းကဆလို့ဘာသာရေးလိုအပ်ချက်အရခေါင်းမှာ Hijab ပတ်ချင်တယ်ဆိုပြီးသူတို့ထံမေတ္တာရခံလာသူတွေအပေါ်လက်ရောပေးခဲ့တယ်လို့ကုမ္ပဏီကပြောပါတယ်။အလုပ်လာလျှောက်ကြသူတွေအနေနဲ့အဲ့ဒီလိုမေတ္တာရခံဖို့လိုသလား။ဒါမှမဟုတ်စီးပွားရေးလုပ်ငန်းရှင်တွေဘက်ကပဲအလုပ်သမားတွေအဲ့ဒီလိုလိုအပ်ချက်ရှိနေတယ်ဆိုတာကိုသိထားဖို့လိုမလားဆိုတဲ့အပေါ်မှာနိုင်ငံတော်တရားရုံးချုပ်ကကြားနာနေတာဖြစ်ပါတယ
် UAB ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 433ညလိုင်းဒိုမီတာ48 kHz 6.85 နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မနက်ငယ်ပြင်ပြောင်းလေးအစီအစဉ်တွေဟာလမ်းလွဲနေပြီးလမ်းမပေါ်ပြန်ရောက်ဖို့အရေးကြီးလိုအပ်နေကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဇိုင်ဒ်ရိုက်ဒ်အယ်ဟူစိန်ကဗိုလ်ထုနယ်မှာစီတီပေးပြောကြားလိုက်ပါတယ်။တရုတ်မြန်မာနယ်စပ်မှာကုကန်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတာတိုင်းရင်းသားလူမျိုးစုတွေပေါ်အခွင့်အရေးတွေချုပ်ဖောက်မှုတွေဖြစ်ပေါ်နေတာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေဆိုက်သုံးလာနေတာစတဲ့မကြတိခင်ကဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေကိုကြည်ချင်းအဖြစ်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်ဟာလမ်းလွဲတဲ့ဘက်ကိုဦးတည်နေကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကဗိုလ်ထုနယ်ကကြေညာချက်ထုတ်ပြန်လိုက်တာပါမြန်မာနိုင်ငံမှာသမ္မတဦးသိန်းစင်အစိုးရတက်လာပြီးနောက်ပိုင်းအကောင့်ထဲပေါ်လာနေတဲ့ဘက်စုံပြုပြင်ပြောင်းလဲမှုတွေပေါ်နိုင်ငံတကာအသိုင်းအဝိုင်းကအစဉ်တစိုက်ချီးကျူးပြောဆိုခဲ့ကြတာတွေရှိပေမဲ့မကြခင်ကဖြစ်ရတွေကိုကြည့်ခြင်းအဖြစ်မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးပေါ်မေခွန်းထုတ်เสียဖြစ်လာနေတယ်လို့လူခွင်ရေးမဟာမင်းကြီးပြောကြောင်းမနေ့ကသတင်းစာရှင်းလင်းပွဲမှာသူ့ရဲ့ပြောခွင့်ရစတက်ဖနီဂျူရာရစ်ကထည့်သွင်းပြောကြားသွားပါတယ်မိကြောင်ကအရေးငင်းငင်းစွာဆန္ဒပြသူ14ဦးကိုဖမ်းဆီးထိန်းသိမ်းလိုက်တာတပ်မြင့်နေမြည်တဲ့ဝင်ရောက်မှုနိုင်ငံတော်လျှို့ဝှက်ပေါက်ကြားအောင်လုပ်မှုစတဲ့စွဲချက်တွေနဲ့သတင်းထောက်တွေကိုမနစ်ကထောင်ထားနှိစေပေးလိုက်တာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်ဦးထင်းလင်းဦးဘာသာရေးအစွန်းရောက်တွေကိုပုခတ်ပြောဆိုတဲ့အတွက်ထိန်းသိမ်းခံရတာမကြခင်ပြုလုပ်ဖို့ရှိတဲ့လူလူဆန္ဒခံယူပွဲမှာ white card ကန်ဆောင်ထားသူတွေမဲပေးတာဟာဖွဲ့စည်းပုံနဲ့မကိုက်ညီဘူးလို့ဆုံးဖြတ်ခဲ့တာတွေဟာလည်းပဲဒီအချက်မှထည့်သွင်းထောက်ပြထားတဲ့အချက်တွေဖြစ်ပါခင်ဗျာ
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာအနေနဲ့သူမအပေါ်ဆွေးချက်တင်ထားတဲ့အကျင့်ပြတ်ချဆမှုဆိုင်ရာအမှုနှမှုကြားနာဖို့တရားရုံးကိုရောက်မလာတဲ့အတွက်ဗိုလ်ထုနေ့မှာရုံးတော်ကသူမကိုဖမ်းဝရမ်းထုတ်လိုက်ပါတယ်။တိုင်းပြည်အတွင်းလက်ရှိဖြစ်ပေါ်နေတဲ့မတည်ငြိမ်မှုတွေကြောင့်လုံခြုံရေးအတွက်စိုးရိမ်ပြီးသူမအနေနဲ့ရောက်မလာခြင်းဖြစ်ကြောင်းနဲ့သူမအနေနဲ့ပါတီရုံးခန်းထဲမှာပဲပြိမိနေတဲ့အတွက်ဖြစ်တယ်လို့ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာရဲ့ရှင်းနေတွေကပြောပါတယ်။မစ်ခါလီဒါဇီယာအနေနဲ့ကွယ်လွန်သူသူမရဲ့ဖခင်ပွန်းလည်းဖြစ်ဘင်္ဂလားဒေ့ရှ်သမရဟောင်းလည်းဖြစ်တဲ့ဇီယာအိုရာမန်ရဲ့အမိနဲ့ဖွဲ့ထားတဲ့အကူအညီပေးအဖွဲ့နာမည်နဲ့တရားမဝင်မြေဝယ်ခဲ့မှုနဲ့ဆွဲချက်တင်ခံထားရတာဖြစ်ပါတယ်
။ပြည်ပရောက်အင်ဒိုနီးရှားအလုပ်သမားတွေအပေါ်အကြမ်းဖက်မှုခွဲခြားဆက်ဆံမှုတို့ရောနေစေဖို့အထောက်အမှုတရအနေနဲ့2019ခုကစပြီးအင်ဘော်ရီအလုပ်သမားတွေပြည်ပစီလွှတ်မှုကိုရဆိုင်တော့မယ်လို့အင်ဒိုနီးရှားအစိုးရကပြောကြားလိုက်ပါတယ်။ရေဒိုအနေနဲ့ပြည်ပရောက်နေတဲ့အလုပ်သမားတွေကင်တွဲဖြစ်ရှင်းရမယ်ပြင်ဆင်မှုတွေလုပ်ဆောင်ပြီးဒုတိယအဆင့်မှာတော့သူတို့သွားရောက်မဲ့နိုင်ငံတွေကိုစီးစစ်မယ်ဆိုပြီးတရားမဝင်သွားရောက်လုကင်သူပပျောက်ရေးလုပ်ငန်းအစဉ်အဆက်ကိုအလုပ်သမားဝန်ကြီးဟာနစ်ဒါကာရင်ကဂျကာတာမြို့တော်မှာဗိုလ်ထုနေကပြောကြားလိုက်ပါတယ်။ဒါပေမဲ့အလုပ်သမားရဲ့လှုပ်ရှားသူတူကတော့ဒီစီမံကိန်းဟာပြဿနာရဲ့အဖြစ်မဟုတ်ဘူးလို့ပြောကြားလိုက်ပါတယ်ခင်ဗျာ။
from Washington, the voice of America, VOA.
Now, so yeah, my man, I'm going to go to the next one. I'm going to go to the next one. I'm going to go to the next one. I'm going to go to the မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေဟာလမ်းလွဲနေပြီးတော့လမ်းမှန်ပေါ်ပြန်ရောက်ဖို့ရအရေးကြီးလိုအပ်နေတဲ့အကြောင်းကုလသမဂ္ဂလူခွေမဟာမင်းကြီးဇိုင်ရိုက်အယ်ဟူဆိန်ကဘူရူးနေမှာတတိပေးပြောကြားလိုက်ပါတယ်။အခုနှစ်ဟာဒီမိုကရေစီရေးပြည်ပြင်ပြောင်းလဲမှုတွေနဲ့ရေရှည်တည်တတ်မဲ့အမျိုးသားရင်ကြားစီအစီအစဉ်တွေအတွက်ရေးပါတဲ့နှစ်ဖြစ်တယ်လို့သူကပြောပါတယ်။အပြည့်စုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ်
။ဟုတ်ကဲ့ပါ။လွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေအပေါ်ကန့်သတ်ချုပ်ချယ်တာတိုင်းရင်းသားလူမျိုးစုတွေအပေါ်အခွင့်အရေးချုပ်ဖောက်မှုတွေဖြစ်ပေါ်နေတာတရုတ်မြန်မာနယ်စပ်မှာကိုကန့်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတာစတဲ့မကြသေးခင်ကဖြစ်ခဲ့တဲ့အဖြစ်အပျက်တွေကိုကြည်ချင်းအဖြစ်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်ဟာလမ်းလွှဲတဲ့ဘက်ကိုဥတည်နေကြောင်း OHCHR ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကဗုဒ္ဓနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအဲ့ဒီကြေညာချက်ပါအကြောင်းအရာတွေကိုတော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်Stefan Dujarric ကထပ်သွင်းပြောဆိုသွားပါတယ
် High Commissioner for Human Rights warned that Myanmar seems to be headed in the wrong direction and needs urgently to get back on track in a crucial year for the country's
မြန်မာနိုင်ငံဟာလမ်းလွဲတဲ့ဘက်ကိုဥတီသွားနေတဲ့အတွက်လမ်းမှန်ပေါ်ရောက်ဖို့အရေးကြီးလိုအပ်နေတယ်လို့လူခွင့်ရေးမဟာမင်းကြီးကသတိပေးပြောကြားလိုက်ပါတယ
်မြန်မာနိုင်ငံမှာသမရဥသိမ်းစင်အစိုးရတက်လာပြီးနောက်ပိုင်းအကောင့်ထဲပေါ်လာတဲ့ဘက်စုံပြုပြင်ပြောင်းလဲမှုတွေအပေါ်နိုင်ငံတကာအသံအဝိုင်းကအစဉ်တစိုက်ချီးကျူးပြောဆိုခဲ့ကြတာတွေရှိပါတယ်သူတို့ဖြစ်တော့အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေကမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်တွေဟာတခြားနိုင်ငံတွေအတွက်နမူနာယူသင့်တယ်ဆိုပြီးတင်စားပြောဆိုခဲ့ကြတာပါဒါပေမဲ့မကြသေးခင်ကတိုင်းပြည်အတွင်းဖြစ်ပေါ်ခဲ့တဲ့ဖြစ်ရပ်တွေကိုကြည်ချင်းအားဖြင့်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးအပေါ်မေးခွန်းထုတ်စရာဖြစ်နေတယ်လို့လူ့အခွင့်အရေးမဟာမင်းကြီးပြောတာကို Stefan Dujarric ကသတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောဆိုသွားပါတယ်
The international community has seen the transition in Myanmar as a story of promise and hope, but the High Commissioner said that recent developments relating to the human rights of minorities.
လူနေစုတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေလွတ်လပ်စွာပြောဆိုမှုတွေနဲ့လွတ်လပ်စွာဆန္ဒဖော်ထုတ်ခွင့်တွေပေါ်ကန့်သတ်ချုပ်ချယ်မှုတွေကြောင့်ပြုပြင်ပြောင်းလဲရေးဘယ်ကိုဥတည်သွားနေတယ်လဲဆိုတာကိုမေကွန်ထုတ်စရာဖြစ်လာပြီးနောက်ကျောင်းပြန်လှည့်မလားဆိုတဲ့ချင်းချောက်မှုမျိုးပါတွေ့နေရပါတယ်
။အဲ့ဒီလိုအလားတူအဖြစ်အပျက်တွေများစွာဖြစ်ခဲ့တဲ့အထက်ကမိကျောင်းကံအရေးငြိမ်းချမ်းစွာဆန္ဒပြသူ14ဦးကိုဖမ်းဆီးထိန်းသိမ်းလိုက်တာတားမြစ်နယ်မြေတဲ့ကျူးကျော်ဝင်ရောက်မှုနိုင်ငံတော်လျှို့ဝှက်ပေါက်ကြအောင်လှုပ်ဆောင်မှုစတဲ့ဆွဲချက်တွေနဲ့တရင်တော့ဆေးဦးကိုမနစ်ကထောင်တန်းနစ်ရှိအပြစ်ပေးလိုက်တာတွေလည်းပါဝင်တယ်လို့လူခွင့်ရေးမဟာမင်းကြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တူဖြစ်သူဥထင်လင်းဦးဟာလည်းဗုဒ္ဓဘာသာအစွန်းရောက်တဲ့အကြောင်းပြောဆိုခဲ့တဲ့အတွက်ဖမ်းဆီးထိန်းသိမ်းခံနေရဆဲဖြစ်တယ်လို့ဆိုပါတယ်။1982ခုနှစ်နိုင်ငံသားစီစီရေးဥပဒေအရထုတ်ပြန်ထားပြီးတိုင်းသားလူနည်းစုတွေအများစုကန့်ဆောင်ထားတဲ့ White Card တွေအလုံးမလကုံမှာတက်တန်းကုံဆုံးတော့မယ်လို့တမရဦးသိန်းစင်ကဖေဖော်ဝါရီလ17ရက်နေ့မှာအတိပေးချက်ထုတ်ပြန်ခဲ့တဲ့ကိစ္စဟာမြန်မာနိုင်ငံအတွင်းကလူနည်းစုတစုဖြစ်တဲ့ရိုဟင်ဂျာမု슬င်တွေအနေနဲ့လူမှုဆန္ဒခံယူပွဲနဲ့အထွေထွေရွေးကောက်ပွဲတွေမှာမဲပေးခွင့်မရအောင်ရည်ရွယ်လှုပ်ဆောင်တယ်လို့ဖြစ်နေတယ်လို့လည်းလူ့အခွင့်အရေးမဟာမင်းကြီးရဲ့ကြေညာချက်မှာထည့်သွင်းဖော်ပြထားပါတယ်။မကြခင်ပြုလုပ်ဖို့ရှိတဲ့လူမှုဆန္ဒခံယူပွဲမှာအဲ့ဒီ white ကကန်ဆောင်ထားသူတွေမဲပေးတာဟာဖွဲ့စည်းပုံနဲ့မကိုက်ညီကြောင်းခွေးစည်းပုံခုံရုံးကဖေဖော်ဝါရီလ16ရက်နေ့မှာဆုံးဖြတ်ချက်ချခဲ့တာကိုလည်းကြေညာချက်မှာထည့်သွင်းဖော်ပြထားပါတယ်။ရွေးကောက်ပွဲကျင်းပမဲ့နေ့ဖြစ်နေတဲ့အတွက်နိုင်ငံရေးပါတီတချို့ကအဲ့ဒီလိုဘာသာရေးဆိုင်ရာအကြောင်းပြချက်တွေနဲ့မဲဆွယ်စည်းရုံးမှုတွေလှုပ်ဆောင်နိုင်ကြောင်းကမ္ဘာတစ်လုံးကဘာသာရေးအစွန်းရောက်တွေကအကြမ်းဖက်စုပ်ပူမှုတွေလှုပ်ဆောင်နေတဲ့အချိန်မှာဘာသာရေးနဲ့ညှိဆွန်းစေမဲ့ပြောဆိုလှုပ်ဆောင်မှုတွေကိုတတိထားရှောင်ရှားတဲ့ကြောင်းဒီမိုကရက်တစ်မြန်မာနိုင်ငံတစ်ကိုမတူကွဲပြားမှုတွေရဲ့အင်အားစုတွေစုစည်းပြီးတိဆောက်တဲ့ကြောင်းလူခွင့်ရေးမဟာမင်းကြီးရဲ့ကြေညာချက်ထဲမှာထည့်သွင်းဖော်ပြထားပါတယ်။တရုတ်မြန်မာနယ်စပ်မှာမြန်မာအစိုးရတပ်ဖွဲ့တွေနဲ့ MNDAA ကိုကန့်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်အဲ့ဒီဒေသမှာစစ်အုပ်ချုပ်ရေးအရေးပေါ်အခြေအနေရက်60တက်မှတ်လိုက်တာနဲ့သတင်းပတ်တစ်ပတ်အတွင်းမှာတင်ချက်ချင်းဒီအလံတင်ထားတဲ့ရင်တန်းနှစ်ကြိမ်တိုက်ခိုက်ခံရတာတွေဟာစိုးရင်စရာတွေဖြစ်တယ်လို့ဆိုပါတယ်။အကြမ်းဖက်မှုတွေတဖြည်းဖြည်းကြီးထွားပြန့်နှံ့လာရင်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအစီအစဉ်အတွက်ဝမ်းနည်းစရာကောင်းတဲ့ဖြစ်ရက်နဲ့ရင်ဆိုင်ရနိုင်တာကြောင့်လူအခွင့်အရေးကိုလေးစားလိုက်နာပြီးအယတပြည်သူတွေကိုအကာအကွယ်ပေးနိုင်အောင်သက်ဆိုင်သူအလုံးကဆွေးနွေးပွဲမှာညှိနှိုင်းအပြေရှာကြဖို့သူ့အနေနဲ့တိုက်တွန်းကြောင်း ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကဗိုလ်ထုံးထဲမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကုဇော်ဝင်းလှိုင်မှာဒီသတင်းနဲ့အလားတူနောက်သတင်းလွှာတစ်ပုဒ်ကိုဆက်ရမယ်ဆိုရင်တော့မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးနဲ့ဥရီရေးရာကဏ္ဍတွေမှာပြည်ရင်ပြောင်းလဲမှုတွေရှိလာတယ်ဆိုပေမဲ့လူ့အခွင့်အရေးပိုင်းမှာတော့တိုးတက်မှုတွေရပ်တန့်နေတဲ့အပြင်အရေးကြီးတဲ့အပိုင်းချို့မှာနောက်ပြန်သွားနေတယ်လို့လူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကထောက်ပြပြောဆိုလိုက်ပါတယ်။ဘလို့အပိုင်းတွေနောက်ပြန်သွားနေတယ်ပါလဲ။Amnesty International အဖွဲ့ကဘလို့အကြောင်းအရာတွေကိုအဓိကထားပြီးတော့ထောက်ပြထားတယ်ဆိုတာတွေကိုတော့ဆက်သွယ်မေးမြန်းထားတဲ့ Mac Computer ကပြောပြပါလိမ့်မယ်
။2014ခုနှစ်အတွင်းမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေဟာပြောင်းလဲတိုးတက်မှုမရှိတဲ့အပြင်တချို့ပြောင်းလဲသင့်တဲ့အဓိကအပိုင်းတွေမှာဆုတ်ယုတ်နေခဲ့တယ်လို့ Amnesty International အဖွဲ့ကထောက်ပြလိုက်တာပါ။အထူးသဖြင့်ခွဲခြားဆက်ဆံမှုနဲ့အပြစ်ကျူးလွန်တဲ့အာဏာပိုင်တွေတရားဥပဒေကနေကင်းလွတ်ခွင့်ရနေတာလွတ်လပ်စွာပြောဆိုခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်ယုံကြည်ချက်ကြောင့်အထင်ကျခံရတဲ့သူတွေမြန်မာပိုင်ဆိုင်မှုပြဿနာတွေအပြင်ပြည်တွင်းလက်နက်ကိုင်ပြပခါတွေနဲ့ပတ်သက်တဲ့အခြေအနေတွေဟာပြီးခဲ့တဲ့2014အတွင်းမှာပိုပြီးတော့ဆိုးဝါးခဲ့တယ်လို့လန်ဒန်ချီဆိုက်ဒီလူခွင့်ရေးအဖွဲ့ Amnesty International ရဲ့အရှိတောင်အာရှနဲ့ Pacific ဒေသဆိုင်ရာညွှန်ကြားရေးမှူး Rupert Abbott ကပြောပါတယ
် Amnesty International found that last year in Myanmar it really was a year of regression
ဒီကနေ့ဟာမြန်မာနိုင်ငံတွင်းမှာဆိုးယွမှုတွေရှိခဲ့တဲ့နှစ်တစ်နည်းဆိုတော့ကျွန်တော်တို့ Amnesty International အနေနဲ့တွေ့ခဲ့ရပါတယ်ဒါဖြင့်လူ့ခွင့်ရေးပိုင်းကိုကြည့်ရင်တချို့အဓိကနေရာတွေမှာမတိုးတက်ပဲနောက်ပြန်ဆုတ်သွားပါတယ်။ကတိကဝတ်တွေပြက်ကွက်ခဲ့တဲ့နှစ်လို့လည်းဆိုနိုင်ပါတယ်။ကျွန်တော်တို့ရဲ့အဓိကစိုးရင်ချက်တွေထဲမှာဆိုရင်လူလက်စွာထုတ်ဖော်ပြောဆိုခွင့်နဲ့စူဝေးစန္ဒပြခွင့်အခွင့်အရေးတွေတင်းတင်းကြပ်ကြပ်ပိတ်ပင်ခံထားရတဲ့ကိစ္စပါပါတယ်။လူ့ခွင့်အရေးအတွက်လူလက်စွာထုတ်ဖော်ပြောဆိုမှုတွေကြောင့်အကျဉ်းချခံရတဲ့အကျဉ်းသားတွေကိုလွှတ်ပေးမယ်လို့ဂရီဘေးပြောတာတွေရှိပေမဲ့ပြီးခဲ့တဲ့နှစ်တွင်ဒီလိုလူတွေပေါ်ဖမ်းဆီးတာတွေပိုပြီးတော့မှတိုးလာတာတွေ့ရပါတယ်။
ခွဲခြားဆက်ဆံမှုတွေနဲ့အပြစ်ကျူးလွန်တဲ့အာဏာပိုင်တွေကိုတရားဥပဒေကနေကင်းလွတ်ခွင့်ပြုနေတဲ့အခြေအနေဟာလည်းပြီးခဲ့တဲ့နှစ်တည်းပိုပြီးတော့စိုးရိမ်စရာဖြစ်ခဲ့တယ်လို့ Mr. Abbott ကထောက်ပြပါတယ
် Discrimination particularly the situation of the Rohingya really dire situation that they're facing now
ခွဲခြားဆက်ဆံမှုတွေသူတို့ပြင် Rohingya တွေပေါ်ခွဲခြားဆက်ဆံမှုအခြေအနေတွေကတိတ်ကိုဆိုးပါတယ် Rohingya တွေပေါ်တိုက်ခိုက်တာတွေအမုန်းစကားတွေကိုရပ်တန့်အောင်လုပ်တာမတွေ့ရသလိုကျူးလွန်သူတွေကိုအာဏာပိုင်တွေကအရေးယူဖို့လည်းပြက်ကွက်နေပါတယ်လူဝင်ကြရီထောင်ထဲကြည့်ပြီးတော့ထွက်ပြေးနေရသလိုအဲ့ဒီဒုက္ခတွေရှိရစီနိုင်ငံတကာလူသားချင်းစာနာမှုအဖွဲ့တွေတွားပြီးတော့ကူညီတဲ့နေရာမှာလေအခက်ခဲတွေကြုံရပါတယ်လူဝင်ကြရီကိုနိုင်ငံသားဖြစ်ခွင့်လျှို့ရှုခံရတဲ့အပေါ်မှာလေကျွန်တော်တို့အထူးပဲစိုးရိမ်ပါတယ
်မိဟာတိတ်ဆိတ်မှုပြဿနာတွေဟာလည်းပို့ပြီးတော့ဆိုးဝါးခဲ့တယ်လို့ပြည်တွင်းလက်နက်ကိုင်ပြပခါတွေနဲ့ပတ်သက်လို့တော့မကြသေးခင်တုန်းကပဲကိုကတ်ဒေသမှာချက်ချင်းညီရင်တန်းတိုက်ခိုက်ခံရတာအပအဝင်ပြပခါတွေအတွေ့အရက်သားပြည်သူတွေအကာအကွယ်ကင်းမဲ့နေရတဲ့အပေါ်မှာအထူးစိုးရိမ်တယ်လို့လည်း AI အဖွဲ့ကပြောပါတယ်မြန်မာဆိုရနေတဲ့ဒီလိုအခြေအနေတွေကိုအမြန်ဆုံးအဆုံးသတ်ဖို့တိုက်တွန်းတယ်လို့ Mr. Abbott ကဆိုပါတယ
်။ Yeah, Amnesty International is calling on the government of Myanmar to really change course this year.
ဆိုရခဲ့တဲ့လူခွင့်ရေးအခြေအနေတွေကိုဒီနှစ်ထဲမှာအမြန်ဆုံးပြောင်းလဲအောင်လုပ်ဖို့မြန်မာဆိုရကိုကျွန်တော်တို့တောင်းဆိုပါတယ်။လူခွင့်ရေးကိုပိုပြီးလေးစားလိုက်နာပါ။ဒီနှစ်ဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့နှစ်တစ်နှစ်ပါ။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ရှိတယ်လို့မြန်မာဆိုရအနေနဲ့လူခွင့်ရေးနဲ့ပတ်သက်လာရင်မှန်ကန်တဲ့လမ်းကြောင်းပေါ်မှာသွားနိုင်ဖို့အရေးကြီးပါတယ်။
မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေတိုးတက်မှုမရှိဘဲဖြစ်နေတဲ့ဆိုတာကိုနိုင်ငံတကာမိသားစုတွေကလည်းပို့ပြီးတော့သတိပြုမိလာနေတဲ့အတိုင်းမြန်မာအစိုးရကိုပြောင်းလဲအောင်ဝိုင်းဝန်းတွန်းအားပေးဖို့အရေးကြီးတယ်လို့လည်း Mr. Abbott ကပြောသွားပါတယ်။မြန်မာနိုင်ငံအပအဝင်ကမ္ဘာတဝန်းလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်တဲ့ Amnesty International အဖွဲ့ရဲ့နှစ်ပတ်လည်အစီအစဉ်ခန်းစာကိုတော့ဒီကနေ့ပဲထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်။
တော်ရှိမှာခင်ဗျာမြန်မာနိုင်ငံရဲ့လုခလစာဟာနိုင်ငံတကာမှာအနေဆုံးအစ်စ်နဲ့မှရှိနေရဲဆိုပြီးတော့မကြခင်ကထုတ်ပြန်တဲ့အစင်းကစားတစ်စောင်းမှာဖော်ပြပါရယ်မြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းအခုဆိုရင်ဒီလုခလစာတိုးမြင့်ရေးအတွက်လူ့သမားဆန္ဒပြမှုတွေရှိနေလို့ပဲလွတ်တော်အတွင်းမှာဆိုရင်လည်းအခြေခံလူအားကတတ်မှတ်ရေးကိစ္စကိုဆွေးနွေးမှုတွေရှိလာပါရယ်ဒါကြောင့်မို့အခုသတင်းပတ်စနေနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံရဲ့ဒီအခြေခံလူအားကတတ်မှတ်ရေးကိစ္စနဲ့ပတ်သက်လို့ဆွေးနွေးဖို့စီစဉ်ထားပါရယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတဲ့မေးမြန်းလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုကြိုဆိုပါရစေ
။စနေညဒရရလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုပါတယ်။အခုတော့ကိုကံဘက်ကအခြေအနေကိုဆက်ပါမယ်။ကိုကံတိုင်းရင်သားလက်နက်ကင်အဖွဲ့နဲ့မြန်မာအစိုးရတပ်တွေကြားမှာ တရုတ်မြန်မာနယ်စပ်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆုတ်ခွာထွက်ပြေးနေကြတယ်လို့နှစ်နိုင်ငံကြားမှာလည်းတင်းမာမှုတွေဖြစ်နေပါတယ်။ဒါပေမဲ့ဗိုလ်ထူးနေတုန်းကတော့ကိုကန့်လက်နက်ကင်အဖွဲ့ရဲ့ခေါင်းဆောင်ဖြစ်သူပုံချားရှင်ကသူ့အဖွဲ့ကိုတရုတ်နိုင်ငံသားတွေဓမ္မမုံရင်တရုတ်ကြီးစားစစ်သားတွေကကူညီတိုက်ခိုက်ပေးနေတယ်ဆိုတာမမှန်ပါဘူးလို့ညင်းလိုက်ပါတယ်။ဘေကျင်းမြို့ကနေ VOE သတင်းတောက် Bill I ပြပို့ထားတဲ့သတင်းလှော်ကိုအခြေခံပြီးတော့ကျွန်တော်တင်ပြပေးပါမယ်။တရုတ်မျိုးနွယ်စုဝင်ဖုန်ကြားရှင်ခေါင်းဆောင်တဲ့လက်နက်ကင်အဖွဲ့ဟာမြန်မာနိုင်ငံမြောက်ပိုင်းတရုတ်နိုင်ငံယူနန်ပြည်နယ်နဲ့နယ်စပ်မှာရှိတဲ့ကိုကန့်ဒေသကိုထိန်းချုပ်နိုင်မှုအတွက်မကြသေးခင်ကတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။ဖေဖော်ဝါရီလ9ရက်နေ့မှာစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းလူပေါင်း130ထက်မနည်းတေဆုံးခဲ့ရပြီးဖြစ်သလိုတောင်းနဲ့ချီတဲ့ဒေသခံတွေဟာနယ်စပ်ဖြတ်ကျော်ပြီးတော့ထွက်ပြေးပြီးတရုတ်နိုင်ငံဘက်မှခိုးလုံနေကြပါတယ်။ဖုန်ကြားရှင်ရဲ့လက်နက်ကင်အဖွဲ့ကိုတရုတ်နိုင်ငံကကြီးစားစစ်သားတွေကကူညီတိုက်ခိုက်ပေးခဲ့တယ်လို့မြန်မာအစိုးရဘက်ကစွပ်စွဲခဲ့ပါတယ်။တရုတ်နိုင်ငံရဲ့နယ်နိမိတ်ကနေအခုလိုမျိုးအကြမ်းဖက်တိုက်ခိုက်မှုတွေမဖြစ်စေရအောင်ဟန်တားဖို့အတွက်ပူးပေါင်းဆောင်ရွက်ပါလို့တရုတ်နိုင်ငံကမြန်မာအစိုးရဘက်ကတောင်းဆိုခဲ့ပါတယ်။တရုတ်ကွန်မြူနတီပါတီရဲ့အာဘော်သတင်းစာဖြစ်တဲ့ The People's Daily ကထုတ်ဝေတဲ့ The Global Times စာဆောင်နဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာဖုန်ကြားရှင်ကတရုတ်နိုင်ငံရဲ့ကြေးစားကိုငှားသုံးတယ်ဆိုရင်သူ့အတွက်အထောက်ပံ့မဖြစ်စေုံသာမကအကျိုးတောင်ရုပ်စေနိုင်တယ်လို့ပြောသွားပါတယ်။တရုတ်နိုင်ငံသားတွေကသူ့အဖွဲ့ပေါ်ကူညီတိုက်ခိုက်မှုပေးနေပါတယ်ဆိုတာကိုတရုတ်အာဏာပိုင်တွေတွေ့သွားပြီဆိုတာနဲ့သူ့အဖွဲ့အပေါ်မှာအလွန်ကြီးမားတဲ့ဖိအားပေးမှုခံရမှာဖြစ်တယ်လို့ဖုန်ကြားရှင်ကပြောပါတယ်။2009ခုနှစ်ကစလို့တရုတ်နိုင်ငံသားတွေကိုကန့်ဒေတာအတွင်းကိုဝင်ရောက်ပြီးတော့ကိုကန့်လက်နက်ကင်အဖွဲ့ MNDAA နဲ့ပူးပေါင်းတာမျိုးမဖြစ်စေရအောင်တင်းတင်းကြပ်ကြပ်တားမြစ်ထားတယ်လို့လည်း The Global Times ကဖုန်ကြားရှင်ကပြောခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတက်မတော်ဘက်ကပြောဆိုခဲ့တဲ့ကိုကန့်လက်နက်ကင်အဖွဲ့ကိုတရုတ်ကျေးစားတပ်တွေကကူညီထောက်ပံ့မှုပေးနေပါတယ်ဆိုတာကို MNDAA ပြောခွင့်ရသူဦးထွန်းမြတ်လင်းက VOE ကိုအခုလိုတုံ့ပြန်ခဲ့ပါတယ်
။တော့အဓိကပြောချင်တာကတော့ကျွန်တော်တက်တဲ့မှာဒီဟုတ်နိုင်ငံသားကမရှိတာပါခင်ဗျ။ကြီးစားဆိုတာကျွန်တော်ပြေသွားရှာမလဲတော့မသိဘူးကြ။အဲလိုလဲကျွန်တော်ငွေကြီးမတက်နိုင်ပါဘူးခင်ဗျ။ကျွန်တော်အသက်ပြောလို့ရပါတယ်ခင်ဗျ။ဒီဟုတ်ပြီးကနေပြီးတော့ကျွန်တော်ထောက်ပံ့တာတော့ကျွန်တော်ကိုကူညီတာတော့လုံးဝမရှိပါဘူးခင်ဗျ
။ MNDAA ကိုကလက်နက်ကင်အဖွဲ့ဟာတချင်ကတရုတ်နိုင်ငံကထောက်ခံမှုပေးထားပြီး1989ခုနှစ်မှာပြိုကွဲသွားခဲ့တဲ့ဗမာပြည်ကွန်မြူနတီပါတီရဲ့အကျဉ်းချံအဖွဲ့တွေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်။မြန်မာအစိုးရဟာဖုန်ကြားရှင်ထိန်းချုပ်တဲ့ကိုကန့်နယ်မြေကိုကိုပိုင်အုပ်ချုပ်ခွင့်ဒေသအဖြစ်သတ်မှတ်ထားခဲ့ပြီး2009ခုနှစ်မှာတော့ဖုန်ကြားရှင်ကိုဖြုတ်ချခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးဖုန်ကြားရှင်ဟာထွက်ပြေးတိမ်းရှောင်နေခဲ့ပြီးတော့မကြခင်ကမှအခုနှစ်ရွေးကောက်ပွဲမတိုင်ခင်တိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့ညီညာရေးသဘောတူညီမှုပြုလုပ်မယ်လို့ပြောဆိုလာချိန်မှာဖုန်ကြားရှင်ပြန်ဝင်လာဖို့ကြိုးစားခဲ့တာပါထွက်ပြေးတင်းရှောင်နေစဉ်ကာလမှာသူဟာတရုတ်နိုင်ငံမှာနေထိုင်တာမျိုးရှိသလိုတခြားအရှေ့တောင်အာရှနိုင်ငံတွေမှာလည်းတွားရောက်နေထိုင်ခဲ့တယ်လို့ဖုန်ကြားရှင်ကတရုတ်မီဒီယာကိုပြောဆိုခဲ့ပါတယ်လွန်ခဲ့တဲ့နှစ်တွေအတွင်းဖုန်ကြားရှင်ဘယ်နေရာမှာရောက်နေတယ်လဲဆိုတာကိုသိပါသလားသူ့ကိုနိုင်ငံကနေထွက်သွားဖို့နှင်ထုတ်ခဲ့ဘူးပါသလားလို့ဗိုလ်ထူးနေဘေကျင်းမြို့မှာပြုလုပ်တဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲမှာပြောခွင့်ရသူဟုန်လေးကိုမေးတဲ့အခါမှာတော့ပြန်လည်ဖြေကြားခြင်းမရှိပါဘူး။ဒါပေမဲ့လူမျိုးစုလက်နက်ကင်အဖွဲ့ပေါ်တရုတ်နိုင်ငံကထောက်ခံမှုပေးတယ်ဆိုတာဟာမဟုတ်မှန်မှန်ပါဘူးလို့ပြောပါတယ်
။中方一向奉行不干涉别国内政的原则，一向尊重缅甸的主权和领土完整，不允许任何组织和个人。
တရုတ်နိုင်ငံအနေနဲ့တခြားနိုင်ငံတွေရဲ့ပြည်တွင်းရေးမှာဝင်ရောက်မဆွဲဖက်ရေးဆိုတဲ့မူဝါဒကိုအမြဲဆွဲကင်ထားပြီးမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာနဲ့နယ်မြေပိုင်ဆိုင်မှုကိုအမြဲလေးစားလိုက်နာကတရုတ်မြန်မာဆက်ဆံရေးနဲ့နေဆက်တလျှောက်တည်ငြိမ်ရေးကိုထိခိုက်ပျက်စီးစေမဲ့လောက်ရမျိုးကိုလုပ်ဖို့ဘယ်အဖွဲ့အစည်းဒါမှမဟုတ်လူပုဂ္ဂိုလ်တဦးတယောက်ကမှတရုတ်ပိုင်နယ်မြေကိုအသုံးပြုခွင့်ပြုမှာမဟုတ်ပါဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟောင်လိန်တရုတ်ဘာသာနဲ့ပြောဆိုသွားတာဖြစ်ပါတယ်နေဆက်ကိုလည်းပိတ်ပစ်ဖို့အစီအစဉ်မရှိတဲ့အကြောင်းနေဆက်လုံခြုံရေးကိုတော့တိုးမြှင့်လှုပ်ဆောင်သွားဖို့ရှိကြောင်းနဲ့တရုတ်နိုင်ငံနဲ့ဝင်ရောက်ခိုးလုံလာတဲ့မြန်မာနိုင်ငံသားတွေကိုလည်းတရုတ်ဘက်ကဆက်လက်ကူညီသွားမှာဖြစ်တယ်လို့ဟုန်လဲကပြောပါတယ်။နှစ်ပတ်ကြာကြာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်အုပ်ချုပ်ရေးကျဉ်းသုံးနေတဲ့လောက်ကင်မြို့ကိုဒီလ22ရက်နေ့ကနေ25ရက်နေ့ထိအိမ်နောင်စုတရားကျော်လူဦးရေ800နီးပါးပြန်လည်ဝင်ရောက်လာနေပြီလို့မြန်မာအစိုးရကထုတ်ပြန်ထားပါတယ်။ကာကွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ဒေသဦးစည်းအဖွဲ့ဥက္ကဋ္ဌဦးဖယ်စောက်ချိန်ရဲ့နေအိမ်ကိုမနေ့ကကိုကန့်အဖွဲ့ကလက်လက်ကြီးနဲ့အဝေးကနေပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်။တချိန်ထဲမှာပဲလောက်ကန်မျိုးကတိုင်ရင်ဌာနချုပ်ကိုလည်းကိုကန့်အဖွဲ့ကအဝေးကနေလက်လက်ကြီးနဲ့ပြစ်ခတ်ခဲ့ပြီးအထိခိုက်တော့မရှိဘူးလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ ။အခုရှမ်းပြည်မြောက်ပိုင်းကအခြေအနေကိုဆက်ပါအောင်မယ်။ကိုကန့်မျိုးစွန်မှာပြီးခဲ့တဲ့အင်္ဂါနေ့ညသကောင်းရံအချိန်မှာတိုက်ပွဲဖြစ်ပေါ်ခဲ့တာကြောင့်အစိုးရဘက်ကတယောက်ကြာဆုံးခဲ့ပါတယ်။လောလောဆယ်ဘေးဖွဲ့ကပြစ်ခတ်တိုက်ခတ်ခဲ့တယ်ဆိုတာအတိမပြုတ်နိုင်သေးပေမဲ့ဒီနေ့ Gani Sabido, Kokai Muse, Kalango, Pedomes, or the Drinile, Treboni Bare, the ring of view, Mamabane, Trindal Pite, Kumuzoga, Timpiatarao, Nasimakna.
Okay, Dila Kuya Niga, Diversa Dingere, Kugan Didago, Siku Doyo Kere, Asura de Jindan Rigo, Langhima, Chungu, Pika Dakai Dari, Majakana, Pika Bidena, DJ Marok, Kokai Muma, Diwe Pipwa Geraba. Kokai Muma, Pipwa, Diwe Chi Nigo. Kokaimu yes kanga dawin shidu de uga akulu debut pioso bade.
Ninya de genoro, yakwa tongne, genoro, yakwa chokwa, atamunyelan naman, maninya, sananai, sangamini lama pita. 7 minutes sangamini lawabe. Damadobe, abedi, chidan, padu luchadwani in the wama. Lani therefore in the chidan luvejade genoro. The yawaro songlu to my genoro, pri and bitazu and in it to jubilee like their coup.
Diganimaro, kokaimu rin chinia, didinin shinibi. Tessayaga, Laila Shinli Nidalu, Biobare. A sua si jungle, decade a poya, bear poesura, drain to Bianam, she be me. Belong court, the amuda lumio ye tapo, DN Liga, decade a pitcher, didakan the chuga, come any body. DN Liet, Janjai Dawinga, my ajogaro, Duru Puega, decade dam ho jump, Biobare.
I don't know if I ever met in the family. Okay, the poet, I know of Yolumia, but you are.
Kokain Didama, Suane, a Pimaya Dede, Kachinulae, Pue, Kia e Damha Liga, a Diga Losha Nebi, Kia e Damha Liga, Yashigo, Sadway Yamaro, Sequin Utarajo, a chain nego, Dichamadia Jong Piobade. Kokain Muma, a Kulu, Taiwai Pibabi, and now, Diomima, Nezagongue, a Diga Lanjong Pide, Kokain Muse, Galango, Jai Payme Lule, the Renu, Tupon Nidalu, Didagan Tioga, Piobade.
Menetian, no, Lambing Melu of Yorave, Muse, Nekokain.
ก้าตั้วล่ะบ่มูเซเนี่ยกุไข่กูเป่งเลยเนี่ยขนาดนี้เป่งเลยบ่ไอ้หลุดไปเต็มทันนี่เตียนนี่ทีบ่กุไข่မျိုးเนี่ยมูเซမျိုးကမော်တော်ကားအသင်းတွေကိုစစ်တွေ့မေးမြန်းရမှာတော့တာဝန်ခံတွေကအခုလို့ပြောပါတယ်ဟုတ်တယ်မနေ့ကတော့အကုန်လုံးကားလမ်းပိတ်မယ်လို့တော့ပြောတယ်ဟိုအမ်အလုံးမပြောနေကြတာပဲအတီးကြိုက်တဲ့တင်းဟိုလိုမျိုးတော့စားဟိုထုတ်ထားတာတော့အဲ့လိုမျိုးတော့မရှိဘူးပေါ့ ဒီနေ့တော့ပြောလို့မရဒီနေ့တော့ထွက်နေကြမယ်တဲ့တော့အစ်နေပြူလာတယ်မလဲတော့မပြောတော့ဘူးအဲ့ဒါတချို့လည်းရတော့လမ်းပိတ်မယ်လို့ပါညာအစ်နေမကောင်းဘူးအဲ့လိုတော့ပြောကြတာပဲမနေ့ကျန်စားမှတီးရမှာပဲဒီနေ့တော့သွားနေကြကုခိုင်မျိုးနဲ့အုတ်ချိုရေဂျုံကတော့ကားလမ်းပိတ်မယ်ဆိုတာနဲ့ပတ်သက်ပြီးတရားဝင်စာထုတ်ပြန်တာမရှိကြောင်းတာဝန်ကြဝန်ထမ်းတအူးကဖြေဆိုပါတယ် ဒီတိုက်ခိုက်မှုကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကဆောင်ရွက်တာဖြစ်တယ်လို့လဲရှမ်းပြည်နယ်ပြည်နယ်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေသတိုက်ပွဲနဲ့ပတ်သက်ပြီးတမရော်ကာကွယ်ရေးဦးစီးချုပ်ယုံကဒုတိယဗိုလ်ချုပ်ကြီးမြာထုံးဦးကပြီးခဲ့တဲ့စနေနေ့ကသတင်းစာရှင်းလင်းပွဲကျင်းပရမှာတော့ကိုကန့်အဖွဲ့တွေနဲ့အတူကချင်ဝမိုင်းလာပလောင
တာမရှိကြောင်းတရားဝင်ညင်းဆိုထားပေမဲ့အပြစ်ခတ်မရဆဲသေးတဲ့ကချင်နဲ့ပလောင်တပ်ဖွဲ့စိုးမိုးရဒေသတွေမှာတော့တိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေပါတယ်
။ကုမိုးစောပြောပြသွားတာဖြစ်ပါရခင်ဗျာ။ VOA American တံမြန်မာပိုင်းအစီအစဉ်ရဲ့ကြာတာဝရီနေ့နနခင်းအစီအစဉ်ကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူနားဆင်လို့သမျှတည်တခြင်းတွေကိုအီးမေးလ်နဲ့လည်းတောင်းဆိုနိုင်တယ်လို့ပေးပို့လို့တွေအတွက် VOA email လိပ်စာကတော့burmese@voanews ဖြစ်ပါတယ် VOA ကထုတ်လွှင့်တဲ့အပတ်စဉ်အစီအစဉ်လေးအားလုံးကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာမှာဖတ်လို့လည်းရသလိုနားထောင်လို့လည်းရပါတယ် website လေးစာကတော့ www.voanews.com/burmese ဖြစ်ပါတယ် VOA ကိုအကြံပေးစာတွေ email နဲ့ပေးပို့လို့ရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာသောတာရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50နဲ့လိုင်းလက်မီတာ190 kHz 1595တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်အင်္ဂလိပ်စာသင်ခန်းစာပို့ချက်စတာတွေနဲ့အတူ
ကျွန်တော်တို့အဲ့ဒီချိန်တော့နိုင်ငံရေးရဟိုအကျိုးစီးပွားတစ်ခုပဲကြည့်ပါနိုင်ငံရေးအမြတ်ပေါ့နိုင်ငံရေးအမြတ်ကတိုင်းပြည်အကြံရေးဆိုတဲ့ဥစ္စာကိုကြည့်ပ
ါအပတ်စဉ်မြန်မာအရေးသုံးသပ်ချက်အစီအစဉ်ပြန်လည်ထုတ်လွှင့်တဲ့အခါနားဆင်ရဖို့ရှိပါတယ်အဲ့ဒီတောင်းမှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးဦးမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုနားဆင်ရအောင်ပါစီစဉ်တင်ဆက်သူဦးကျော်စံသားနဲ့အတူမတ်စုမြတ်မုံကကူညီပြီးတော့တင်ဆက်ထားပါတယ
်ကိုကန်အကြတဲ့ကအဖြေထက်မိကုံးတွေပုံမူပေါ်ထွက်နေခြင်းဆိုတဲ့ခေါင်းစဉ်နဲ့The ERD online မှာရေးသားထားတာကိုဥစွာတင်ပြလိုပါတယ်ပထမဦးဆုံးမေးရမယ့်မေးခွန်းကတော့ဒီတိုက်ပွဲတွေဟာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုဘယ်လောက်ထိထိခိုက်နိုင်တယ်လဲမြန်မာထိပ်တန်းအရာရှိကြီးတောင်ဒီမေးခွန်းကိုမေးလာနေရတာဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့ပတ်ကကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝင်းလွင်ကဒီတိုက်ပွဲတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေဟာပျက်စီးသွားနိုင်တယ်လို့မီဒီယာတစ်ခုနဲ့တွေ့ဆုံမင်းမြန်ကမှပြောခဲ့တယ်လို့ဆိုပါတယ်အထွေထွေရေကောက်ပွဲဟာလည်းပဲမရေမရာဖြစ်လာနိုင်တယ်လို့ဆိုပါတယ်ဒုတိယမေကွန်ကတော့ဒီတိုက်ပွဲကြောင့်မြန်မာစစ်တပ်အပေါ်မှာပြည်သူတွေရဲ့သဘောထားအမြင်ပြောင်းလဲသွားမလားဆိုတဲ့မေကွန်ပဲဖြစ်ပါတယ်ပြီးခဲ့တဲ့အပတ်ကသမ္မတဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နှိုင်းတို့ကထိခိုက်ဒဏ်ရာရတဲ့ရဲဘော်တွေကိုသွားပြီးတော့အပိစကပြောတဲ့အချိန်မှာအမိမေတလက်မမှထိပါခံနိုင်မှာမဟုတ်ဘူးလို့ပြောခဲ့တာရှိသလိုကြဆုံသွားတဲ့ရဲဘော်တွေကိုဂုံပြုတ်ပြီးတော့တကြိုတဲ့အခမ်းအနားတွေလည်းပဲပြုလုပ်ခဲ့ပါတယ်တဲ့ဒါကြောင့်ပြည်သူတွေရဲ့စာနာမှုနဲ့ထောက်ခံမှုအများအပြားကိုစစ်တပ်ကရရှိနေတယ်လို့ဆိုပါတယ်တရုတ်နယ်စပ်မှာဖြစ်နေတဲ့ဒီတိုက်ပွဲတွေဟာတရှိတိုက်ပွဲတွေဖြစ်လာနိုင်တယ်လို့အစိုးရတပ်မှုတချို့ကပြောတယ်လို့လည်းရေးသားထားပါတယ်ကူကန်တပ်ဖွဲ့တွေဟာ2009ခုနှစ်ပဋိပက္ခနဲ့ဆိုင်ရင်အခုခါမှာပူပြီးလက်နက်အင်အားကောင်းတယ်လို့သူတို့ကဝန်ခံပြောကြားကြပါတယ်နောက်တတိယမေကွန်ကတော့ကုကန်တိုက်ခိုက်ရေးသမားတွေဟာအစိုးရစစ်တပ်တပ်ဆွဲထားတဲ့လောက်ကင်မြူတွေကိုဘယ်လိုလုပ်ပြီးတော့ကြိုတင်ဝင်ရောက်နိုင်ခဲ့သလဲဆိုတဲ့မေကွန်ပဲဖြစ်ပါတယ်ကိုရဲနဲ့ထိုးစစ်မတိုင်ခင်ကတည်းက MNDAA တပ်ဖွဲ့တွေရဲ့လက်နက်တွေလူစုတွေဟာမြို့ပေါ်မှာကြိုတင်ပြီးတော့ရောက်ရှိနေကြရဖြစ်ပါတယ်ဒီလိုအစီအစဉ်ကိုသူတို့ဘယ်လိုလုပ်နိုင်ခဲ့သလဲသူတို့ကြီးပဲလောက်ကလားဘယ်သူတွေများဝင်ရောက်ကူညီခဲ့ကြသလဲဆိုတာလည်းပဲမီဒီယာဖြစ်တယ်လို့ဆိုထားပါတယ်တချို့အစောပိုင်းထောက်လှမ်းရေးသတင်းတွေအရဆိုလို့ရှိရင်ကိုကန်တပ်ဖွဲ့တွေဟာလာရှိုးမျိုးကိုတောင်တက်ပြီးစိန်ဖို့စီစဉ်ခဲ့ကြတယ်လို့လည်းရေးသားထားပါတယ်မြန်မာအစိုးရကိုကန်ဒေသကိုအမြောက်တပ်ဖွဲ့တွေစေလွှတ်နေတဲ့အချိန်မှာမြန်မာအစိုးရစစ်တပ်အနေနဲ့ဒီကိုကန်သဘုံတွေကိုအစအုံကဆွတ်တွက်ခဲ့လေသလားနောက်ပြီးတော့မြို့ပေါ်မှာရင်ဆိုင်ရမယ့်တိုက်ပွဲတွေအတွက်ကမြန်မာအစိုးရစစ်တပ်တွေဟာအစဉ်အင်းဖြစ်ပါရဲ့လားဆိုတဲ့မေးခွန်းမျိုးရန်ကုန်အခြေစိုက်မီဒီယာတချို့ကမေးခွန်းထုတ်ထားကြတယ်လို့လည်းဖော်ပြထားပါဗျာ။အသေးစိတ်ကို erawdi.org မှာဖတ်ရှုနိုင်ပါတယ်
။ James Intelligence Review မှာတော့ Fighting in Northern Myanmar spikes amid crumbling ceasefire negotiations အပြစ်ရဆွေးနွေးပွဲရင်းရိုင်နေချိန်မြန်မာပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်လာခြင်းဆိုတဲ့ခေါင်းစဉ်နဲ့မြန်မာပြည်အခြေအနေကိုသုံးသပ်ထားပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတိုင်းရင်းသားသဘုံအဖွဲ့တွေကမြန်မာစစ်တပ်ကိုထိုးစစ်ဆင်လို့ပြီးခဲ့တဲ့3ရက်တာအတွင်းမှာစစ်သား48ယောက်ကြာဆုံးခဲ့ရပါတယ်။တိုင်းရင်းသားအဖွဲ့18ဖွဲ့နဲ့တနိုင်ကလုံးအပြစ်ခတ်ရဆဲရေးသဘောတူညီချက်လက်မှတ်ရေးထိုးဖို့သတ်မှတ်ရကြော်လွန်သွားချိန်ဒီလိုတိုက်ပွဲဖြစ်လာတာဟာအခြေအနေအဖက်ဖက်ဆုတ်ယုတ်သွားတဲ့နောက်ထပ်ဖြစ်ရပ်တစ်ခုဖြစ်ပါတယ်။မြောက်ပိုင်းသဘုံတွေရဲ့သဘောထားတင်းမာတဲ့ဒီလိုမဟာမိတ်တစ်ဖွဲ့ထွက်ပေါ်လာခြင်းဟာပဋိပက္ခကိုပုံမကျဲပြန့်လာမယ်ဆိုတဲ့ချင်းချောက်မှုတစ်ရက်ဖြစ်ပြီးတော့အပြစ်ရသဘောတူညီမှုဆေးဆက်ရေးအတွက်ပြင်းထန်တဲ့ဖိအားဖြစ်လာပါတယ်တကယ်တော့အစိုးရနဲ့နေဆက်တလွှာတိုင်းရင်းသားသဘုံတွေအကြားတနိုင်ငံလုံးအပြစ်ခတ်ရဆဲရေးအလားအလာတွေက2014နိုဝင်ဘာလတုန်းကမြောက်ပိုင်းသဘုံစခန်းကိုစစ်တပ်ထိုးစစ်ဆင်ခဲ့ပြီးတဲ့နောက်ပြိုပြက်သွားခဲ့ပြီဖြစ်ပါတယ်အဲ့ဒီနောက်အခု2015 February လမှာမကြုံဘူးတဲ့သဘုံတို့ရဲ့ထိုးစစ်ပေါ်ပေါက်လာတာဖြစ်တယ်လို့ဆိုထားပါတယ်အသေးစိတ်ကိုတော့ change.com မှာဖတ်ရှုနိုင်ပါတယ်ရှင်
ကမ္ဘာမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုနားဆင်ကြရတာပါအခုတော့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်အောင်ပါမနေ့ခင်းတိုင်းထုတ်လင့်ပေးနေကြအင်္ဂလိပ်စာ idiom 3အင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်
နဲ့တင်ပြမယ် idiom အသုံးကတော့
to be paid peanuts
ဖြစ်ပါတယ်စာလုံးပေါင်းက to beb to be go payp ဆိုတဲ့ဝဟယကဆင်းသက်လာတဲ့ past tense ဖြစ်တဲ့အတိတ်ကိုပြတယ် paid paid နဲ့တွဲပြီး to be paid ကလက်ခံရရှိတာကိုဆိုလိုတာဖြစ်ပါတယ် peanuts peanuts ကမြေပဲတွေဆိုတော့စကွိုက်ခွင်းရဲ့ဓာတ်ရိုက်ဒီပဲကတော့မြေပဲတွေကိုလက်ခံရရှိတာပေါ့ idiom ဆိုတဲ့တော့ဝိုက်ဒီပဲကလည်းရှင်းပါတယ်ရတာကလည်းမြေပဲတွေပဲဆိုတော့သိတံပိုးမရှိလောက်ဘူးပေါ့ရှင်ဒါကြောင့် to be paid peanuts ကကျမတို့မြန်မာမှာနှစ်ပြားတပဲလို့တင်စားပြောတာမျိုးကိုဆိုလိုတာဖြစ်ပါတယ်တနည်းတော့မဖြစ်စလောက်သိကိုနေပြီးရတာမတနစနေလုံးတာကိုဆိုလိုပါတယ်အထူးသဖြင့်လာစာရတဲ့နေရာမှာနေလို့နာပါရှင်ဒီသုံးနဲ့ပတ်သက်လို့ George Gopi ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary has a bachelor's degree but she's paid peanuts for her job her salary is very low
Mary ဟာဘွေရတူဖြစ်ပါတယ်ဒါပေမဲ့သူ့အလုပ်ကသူ့ကိုပေးတာတိတ်ကိုနေလာတယ်သူ့လာစာကလည်းအရင်မင်းနေတယ်လို့အဓိပ္ပာယ်ရပါတယ်
Mary has a bachelor's degree, but she's paid peanuts for her job. Her salary is very low. To be paid peanuts.
ဒေါ်လာလာတန်စီစဉ်တိဆက်တဲ့ American Indian 3 English စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်ပါတော့မယ်ဥကြောစံသားစီစဉ်တိဆက်တဲ့အပတ်စဉ်မြမရေးသုံးသက်ချက်ကိုနားဆင်ကြရတော့မှာဖြစ်ပါတယ်အခုဒီဘက်မျက်မှောက်ရေးရာသုံးသက်ချက်အစီအစဉ်မှာတော့ရှစ်လေးလုံးကာလကစစ်အစိုးရအနေနဲ့ကိုကန့်ကောင်းဆောင်ဥဖုံချားရှင်တို့အပေးယူလုတ်ခဲ့ကြတာဟာနောက်မှရှုပ်ရှုပ်ထူထူဖြစ်လာနိုင်တယ်ဆိုတဲ့အချက်ကိုထည့်မစင်စားဘဲနဲ့စူလွယ်နှက်လွယ်သဘောမျိုးလုတ်ခဲ့တာလားနိုင်ငံရေးပြည်လည်မှုမရှာဘဲဘာကြောင့်စီးပွားရေးစစ်ရေးအခွင့်အရေးတွေပုံအောပေးကြရတာလဲဆိုတာကိုအဲ့ဒီအချိန်ကစစ်ထောက်လိုင်းရဲ့အရာရှိတဦးဖြစ်ခဲ့တဲ့ဦးအောင်လင်းထွန်းနဲ့ဦးကျော်စံသာဆက်သွယ်မေးမြန်းဆွေးနွေးထားတာဖြစ်ပါတယ်ခင်ဗျာ
စစ်ဆက်ရှိရေးချင်းနောက်ပိုင်းပြီးတော့မိုင်းယန်တိုက်ပွဲမှာဘကဘရီရဲ့ရီမန်းချက်ပေါ်တန်လင်းမြေအခြေခံသိမ့်ပိုက်ရေးဆိုတဲ့ဟိုဟာပျောက်သွားပြီးတော့မှပကပအတင်းပိုင်းမှာလည်းခေါင်းဆောင်မှုပိုင်းမှာပေါ့လေမယုံကြည်တဲ့ပိုင်းတွေဖြစ်လာတယ်ဒါတစ်ချက်ပေါ့လေနောက်တစ်ချက်ကတော့တရုတ်ပြည်ကလည်းပကပကိုထောက်ပံ့မှုအားတိတိကျကျရောက်ကြသွားတယ်နောက်ပိုင်းမှာလုံးဝမပြေးဘဲနဲ့နေတဲ့နေရာမျိုးရှိတယ်တော့ပြန်ကောက်ရရင်တော့ဒီမိုင်းယန်းတိုက်ပွဲမှာကျသွားတဲ့အချိန်ကမှာကျွန်တော်တို့ဒီပြည်ထဲမှာလည်းဒီ88တရေးခင်းနဲ့ဟိုအချိန်ကြီးကစိုးနေတဲ့အချိန်ကမျိုးမှာအဲ့တော့တော်စီဟံကတစ်ဆင့်ပါလေအဲ့ဒီဘက်မှာတော်စီဟံပါလာပါပြီအဲ့တော့ဖုန်ကြားရှင်တို့ကပြီးတော့မှအမားဆိုးတာနဲ့ငင်းငန်းကြီးလှုပ်ချင်တယ်ဒါပေမဲ့သူတို့အနေနဲ့ဘယင်ဗမာဆိုးရဲ့ဥနေဝင်ခစ်ကပေါ်စီတို့ကတော့လည်းနဲ့ချမဲ့ပေါ်စီမျိုးတော့သူတို့မလှုပ်ချင်ဘူးအဲ့တော့ချားနီလာဘလို့သူတို့နဲ့ငင်းငန်းကြီးလှုပ်ပေးနိုင်မလဲအဲ့လိုငင်းငန်းကြီးလှုပ်ပေးမယ်ဆိုလို့ရှိရင်သူတို့ဗမာဘီကွန်မြူနတီပါတီအရပြီးတော့မှခွဲထွက်ပြီးတော့မှစိုးရနဲ့ပူပေါင်းပါမယ်ဆိုတဲ့ကမ်းလှမ်းမှုမျိုးကိုအဓိကတော့ကျွန်တော်တို့တာမန်ထော်လိုင်းကိုသတင်းပို့တယ်။အဲ့ဒီအချိန်ကတော့ဒီကျွန်တော်တို့ရဲ့ဒါနဝတာဥက္ကရာဗိုလ်ချုပ်မှုကြီးစောမောင်ပါ။ကျွန်တော်တို့ဒီရင်အစိုးရဘိုင်းကနေပြီးတော့ရှင်းသားတဲ့အခါကျတော့ရှင်းဆက်ချက်ရေးခင်းပြီးတဲ့နောက်ပိုင်းမှာဗမာအစိုးရကတော်တော်လေးအချက်တည်းရှိပါတယ်။ကိုယ်ကောင်ပြောရရင်နိုင်ငံသားတုံးတွေတခြားမှကျွန်တော်တို့မရှိတဲ့အပြင်ကျွန်တော်ဒီစစ်စိတ်နဲ့စစ်တီတိုက်ဖို့ဆိုတဲ့အနေထားအဲ့ဒီအချိန်မှာလုံးဝမဖြစ်နိုင်ဘူး။တစ်သက်ကလည်းကျွန်တော်တို့တောင်းတော်ရဲ့တစ်သက်လုံးအဓိကရန်သူကဗမာပြည်ကွန်မြူနတီပါတီပါ။အဲ့တော့ဗမာပြည်ကွန်မြူနတီပါတီကိုထိုးနှက်လိုက်လို့သူပြုတ်ကျွေးသွားရင်ဒီတရုတ်ပြည်ဘက်ကဒီစီအားလုံးကတော်တော်လေးအေးချမ်းသွားမယ်ဆိုရင်တစ်သက်ကကျွန်တော်တို့စစ်တပ်အစိုးရအနေနဲ့နိုင်ငံရေးရအမြတ်ရမယ်ဆိုတဲ့အနေအထားမျိုးရှိတယ်
။တစ်ချိန်တုန်းကဗိုလ်ချုပ်နေဝင်လက်ထက်ကလည်းသူတို့ပါတီကိုရပ်တည်ခွင့်ပေးလက်နဲ့တပ်ဆင်ခွင့်ပေးနောက်ပြီးတော့အဲ့ဒီဒေတာကိုကိုပိုင်းအထုတ်တဲ့ဒေတာအဖြစ်နဲ့ပြီးရင်ပေးဖို့ဆိုတာပကပလကန့်လန့်ခဲ့တယ်လို့ထင်ပါတယ်သခင်ပါသိန်းတင်အနေနဲ့အဲ့ဒီတုန်းကလက်မခံခဲ့ဘူးဒါပေမဲ့အဲ့ဒီလိုအခွင့်အရေးမျိုးကိုဖုန်ကြားရှင်နဲ့စဉ်းစားတဲ့အခါမှာပြီးခဲ့တယ်လို့ဆိုပါတယ်ဟုတ်ပါရဲ့နော်ဒါကို
မလေးကျွန်တော်တို့ပြောရရင်တော့မင်းတို့လည်းလက်နဲ့ကင်တာငါတို့လည်းလက်နဲ့ကင်တာမယ်အဲ့ မင်းတို့ကချင်းချော်ရဲ့အအောက်ကမလာနဲ့ငါတို့ကမင်းတို့ရဲ့ဘက်ကိုချင်းချော်ရဲ့ကိုကြော်ပြီးမင်းတို့ကလာမတိုက်ဘူးဆိုတော့ဒါကတိကွေးပေါ်လေဒါတတ်နေတာခြားသားလေးလို့ပြောရမှာပေါ့လေဒါတစ်ချက်ရှိတယ်နောက်တစ်ခုကတို့ကအဲ့ချိန်တုန်းကတမ်းမတော်စိုးရအနေနဲ့မင်းတို့ကိုခုနကကုနေဝင်ဖြစ်ကလို့ပေါ့လေအဲ့ဒါမင်းတို့အပိုင်စားပေးတဲ့ဘာသာငါတို့မှမရှိဘူးခိတကနာထိန်းလာတချိန်နောင်တက်လာမဲ့အစိုးရကြရင်မင်းတို့အဲ့ဒီနိုင်ငံရေးကိစ္စကြီးသူနေအခုလက်ရှိငါတို့ဒီတက်တာဆိုရနဲ့ခင်မာတော့မင်းတို့နိုင်ငံနဲ့အပြစ်ခတ်ချဆက်ထားမယ်။ဒါပေမဲ့ငါတို့မင်းတို့ဒေတာတုတ်တက်ဖွံ့ဖြိုးအောင်ဒေတာဖွံ့ဖြိုးရေးတွေကိုငါတို့လုပ်ပေးမယ်။အဲ့တော့မင်းတို့ငါတို့နဲ့ပူးပေါင်းဆိုတဲ့အနေအထားမျိုးပဲကျွန်တော်တို့အဲ့ဒီခွင့်ကိုပေးခဲ့တယ်။အဲ့တော့အဲ့ဒီပါအများထင်ရတာကတော့ပုဂံတွေကိုအဲ့ဒါစီဝိုင်းခွင့်လမ်းကြီးအများပြားပြီးတယ်လို့ကျွန်တော်တို့ဒါထင်ကြမှာပေါ့လေ။ဘာကြောင့်လဲဆိုတော့ကိုကန့်အစဖွင့်နေတဲ့အတွက်ကြောင့်လို့လေတရုတ်ပြည်နဲ့ဒီပမာပြည်ရဲ့စီဝိုင်းလမ်းကြောင်းကမူဆယ်ကုတ်ကင်အားလုံးပေါ့လေကွန်လွန်လမ်းကြောင်းတွေအားလုံးကဆိုတော့ပွင့်နေနေသားမှုကျွန်တော်ရှိတယ်။ဒုတိယကျွန်တော်ဆက်ပြောချင်တာကကိုကန့်ရဲ့နမူနာကိုပြရတဲ့အခါမှာဘွားလည်းလိုက်လာတဲ့သဘောမရှိပါဘူး။တခြားတဲမှာပဲနောက်ဘက်ဟိုအခါရှမ်းခါလို့ခေါ်တာပေါ့လေအခုမိုင်းလားပွဲပေါ့။နောက် SSC SSC ကဦးစီးချင်းတို့ဖွဲ့လာလေဒါ1 2 3 4ပေါ့လေ
။
ဒုတိယ3နဲ့3လေးဆိုပြီးတော့ကျွန်တော်လုခဲ့တဲ့အခါမှာကျွန်တော်တို့အဲ့ချိန်တုန်းကတော့နိုင်ငံရေးရကိုအကျိုးစီးပွားတစ်ခုပဲကြည့်ပါနိုင်ငံရေးအမြတ်ပေါ့နိုင်ငံရေးအမြတ်ကတိုင်းပြည်အခြေအနေဆိုတဲ့ဥစ္စာကိုကြည့်ပြီးတော့မှငြင်းငြင်းလုပ်ခဲ့တာပါ
ဟုတ်ကဲ့အခုနောက်ကြောင်းကိုပြန်ကြည့်ရင်ဒီလောက်ထိအလျှော့မပြေခဲ့ပဲနဲ့ဘယ်အချက်ကိုဖြစ်ငါတို့တင်းခဲ့ရင်ကောင်းလေမလားဆိုတဲ့စဉ်းစားမှုမျိုးကဦးအောင်လင်းတို့စိတ်ထဲမှာပေါ်မှုရသလား
ကျွန်တော်အမြင်ပြောရရင်ပြောအဲ့ဒီကျွန်တော်တို့1990 1990လောက်ကလုပ်ထားတဲ့ policy တွေက1992ခုနှစ်ဒါဗိုလ်ချုပ်ကြီးတန်းချီအဲဘူတိုကြီးမောင်အေးပေါ်လေဒီဖြစ်လာတဲ့အချိန်ကမှအဲဒီဥစ္စာကြီးသူတို့မကြိုက်ဘူးခင်ဗျဒီဘူတိုကြီးခင်ရောအပိုင်းနဲ့ဘူတိုကြီးတန်းရှိလို့ဘူတိုကြီးမောင်အေးတို့အပိုင်းမှာသဘောထားကွဲတာကြီးအများကြီးရှိတယ်သူပြင်းကဘူတိုကြီးမောင်အေးကဒီဘွားတွေကိုးကနေလောကကြည့်နေအောင်ဘာသူကိုယ်တိုင်ကလည်းတတ်မှတ်ခုံခုံတတ်မှတ်မှုဖြစ်ခဲ့တယ်ဗျာအရှေ့ပိုင်းတိုင်းကအာဒီရှေ့မြောက်ပိုင်းတိုင်းကလာရှိုးကတောင်ကြီးရောမှာတိုင်းမှုဖြစ်ခဲ့တဲ့ကြောင့်တော့ဒါဘဝပြည်ကွန်မြူနတီပါတီတက်တည်နေဒီဘွားကိုးကန်တက်တည်နေစေတက်ကြတော့သူ့ရဲ့ဒီစစ်တီတွေကြာဆုံးခဲ့တာကိုသူခံစားမှုတွေရှိရောရှိပါလိမ့်မယ်။သို့တော့ဘုဒ္ဓဘုရားတရှိတာလိမ့်ပါပါလေ။တာလီအဲ့ဒါလေးကိုချိုတက်ပြီးတော့မှဘုဒ္ဓခင်မျိုးကိုဝေးပြီးတော့မှဒီမျိုးသားညီလာခံဆိုတဲ့ပုံကိုပေါ်ပြီးတော့မှဒီတိုင်းကိုကန့်ပေါ့မော်လေးအားလုံးကိုအဲ့ထဲမှာသူတို့နိုင်ငံရေးရဆွေးနွေးမယ်ဆိုသူတောက်လျှောက်ပေါ်သွားတာ
။အဲ့လိုဆွေးနွေးခဲ့ပြီမဲ့လောလောဆယ်မှာပြဿနာပြင်ပြီးရောဆိုပြီးတော့ကြည့်ပြီးတော့နောင်ရေးအတွက်နိုင်ငံရေးပြဿနာဘယ်လိုဆိုရဲမူကျင်းမဲ့နေခဲ့တယ်ဆိုပြီးတော့တချို့ကသုံးသက်လို့ကြပါတယ်အဲ့ဒါကဘယ်လိုပြောလို့ပါလဲ
အထူးသဖြင့်တော့ဒီတိုင်းဒါလည်းငယ်ကိုင်တွေကိုဘယ်လိုဖြေရှင်းမယ်ဆိုတော့အဖြေကျွန်တော်တို့မှာ40ပါတီနဲ့ကြည်ရစရာကျွန်တော်တို့မရှိခဲ့ဘူးကြအဲ့တော့ဒါကြောင့်2009ခုနှစ်မှာရင်းနှုံးကမပြောထားတဲ့နေချာဆော့တက်ဆိုတဲ့ပုံစံမျိုးကိုသူပုံဖော်လိုက်တယ်အပုံဖော်လိုက်တဲ့အခါကျတော့အင်းအားနဲ့တဲ့ဒီပလောင်လို့ပါလို့ဒီငငယ်ပါပါတော့ပါသွားတယ်ဦးကန်းတို့ဂျန်တဲ့သူတွေကအာခံတယ်ဆိုအဲ့မှာကိုကန့်ကအင်အားနည်းတဲ့ခါကျတော့ငကိုကလည်းကျွန်တော်တို့ကိုကန့်နယ်မြေကိုစီးဖောက်တာကကျွန်တော်ပြောခဲ့ဘူးလေ1995လောက်မှာကျွန်တော်တို့ရန်မိုးရီယံပုံကြရှင်ရေးခင်းကိုလုပ်ပြီးတော့ပမာစစ်တပ်တွေကခုနကကျွန်တော်ပြောတဲ့မွန်ရအုပ်ဆိုတဲ့ချင်းချော်ရဲ့အထက်ကိုလောက်ပိုင်တိရောက်အောင်တွားပြီးတော့မှအခုလက်ရှိဖြစ်တဲ့စစ်ပွဲဖြစ်တဲ့ဖော်ရီပေါ်ဒီတိုင်းဆိုင်နဲ့တမဘောမျိုးလောက်ပိုင်ဒီဒေတာကိုကဲမှုဆိုပြီးတော့မှဖွင့်ရတာကျွန်တော်တို့ရှိတယ်။ဒါနဲ့ပုံကြရှင်တို့ကလည်းတို့မျော်လင့်တာကတချိန်ချိန်များဘူပိုင်အုပ်ချုပ်권ရလို့ရှိရင်တို့များနိုင်ငံရေးရပေါ့လေပြီးမလားတို့တက်တွေကိုလည်းအဲ့ဒါပြီးမလားဆိုတဲ့အနေအထားမျိုးနဲ့ဟိုတို့မျော်လင့်ခဲ့တယ်အဲ့ဒါပဲနဲ့အဲ့ဒီအခြေအနေမျိုးကိုမပေးတဲ့အတွက်ကြောင့်မလို့မပေးလည်းမပေးနိုင်တဲ့အခါကျမှကျွန်တော်တို့တရုတ်အစိုးရကအတန်တန်တားတဲ့ဂျာတွေကနေဆက်ဒေတာမှာတီတီငင်းငင်းပြစ်ချင်ပါတယ်ဆိုတဲ့ဂျာတွေက2009ဧပြီလလောက်မှာကိုကောင်ဝင်တက်ဝင်တက်ပြီတယ်ပုံကြရှင်တို့အခုရှိတဲ့ပုံကြရှင်တို့ထွက်ပြေးသွားတယ်မိသားစုကျွန်တော်တို့ရှိတယ
်ဟုတ်ကဲ့
ဒါကိုနောက်ခံတမိုင်းကြောင်းလေးတစ်ခုပါလေ
ဆိုတော့အခုအဲ့ဒီနောက်ပိုင်းမှာစောစောကလည်းဥအောင်လင်းထွက်ပြောတဲ့အထက်မှာအဲ့ဒီတိုက်ပွဲတွေဖြစ်လာတဲ့အခါမှာဘကဘကနဲ့ဖြစ်ခဲ့တယ်ပုံကြရှင်တို့ကဘကဘကတတ်မှုနဲ့တိုက်တယ်အဲ့ခါလက်နက်တွေကအကုန်လုံးတရုတ်လက်နက်တွေဆူပြီးတော့ပြောတယ်ဆိုတော့အဲ့ဒီနောက်ပိုင်းမှာလည်းပဲအခုပုံကြရှင်တို့ပြင်နေတဲ့လက်နက်တွေဆိုရင်လည်းပဲတမတော်ဘက်ကအတော်ထိခိုက်တယ်ဘာညာဆိုတော့လက်နက်အင်အားတော့မသေးဘူးလို့ထင်ပါတယ်ဆိုတော့တရုတ်နဲ့ဆက်သွယ်ရေးဟာဘယ်လိုရှိနေတယ်လို့ ဦးအောင်လင်းထွတ်တို့အနေနဲ့သဘောပေါက်ခဲ့ပါတယ်သူတို့ရဲ့ဆက်ဆံရေးဟာတကယ်တော့ကုကန်းဆိုတာ90ရာခိုင်နှုန်းသောကုကန်းပြည်သူတွေကတော့ဟန်တရုတ်လူမျိုးတွေအနွယ်ဝင်ဖြစ်တယ်လူမျိုးအချင်းလည်းပဲနော်
မမကလည်းဟိုတမိုင်းကြောင်းရဒီကိုကန်ကအဲ့ဒါဒီတောင်စုကျွန်တော်တို့ဗမာပြည်ပဲချပါတယ်ဆိုရင်လည်းအားလုံးကိုကတ်တနယ်လုံးကတရုတ်စကားပဲပြောပါတယ်နော်ဟိုဝါတနယ်ပဲဟိုဝါစကားပဲကျွန်တော်တို့ပြောတဲ့အနေထားမျိုးကျွန်တော်တို့ရှိပါတယ်အဲ့တော့တရုတ်ဘက်ကတော့အနည်းဆက်ဆုံးပါကိုကတ်ဆိုတာကတော့ဒီဂျူလန်တရုတ်ဒီအများစုနေတဲ့ဒေသလို့ပဲကျွန်တော်တို့ပြောရမယ်ဒါပေမဲ့ဒီနန်မိတ်ပိုင်းခြားတဲ့ပိုင်းခြားချက်ရပေါ့လေဗမာပြည်ထဲမှာဟိုရောက်နေတဲ့ဒေသဒီမျိုးတွေကျွန်တော်တို့ဖြစ်နေတယ်တို့တော့တို့ဒီတရုတ်ကအဲ့ဒါဘာသာပိုင်းနေနဲ့ပေါ့ကွန်မြူနတီလက်ထက်တွေကစပြီးတော့မှဒီခုလည်းချင်းကြည့်တော့ဆက်ဆက်မှုရှိပါတယ်အခုလက်နက်တွေနဲ့ပတ်သက်ပြီးလက်နက်ကသိတော့အဲ့ဒီနေစာဒေတာမှာသိအစမ်းကြတော့ကျွန်တော်တို့မဟုတ်ပါဘူးအထူးကြတာတို့မှရှိမယ် RPG လောင်ချာတွေကျွန်တော်တို့ရှိမယ်လေရင်တို့ဒါရရင်ဖြစ်တဲ့ဥစ္စာတွေကဟိုနကိုတွေကတို့ဘာသာပတ်ဖြစ်တယ်ကတို့ရှိပါတယ်ဟောအခုလည်းဒီလက်နက်တွေကတို့ပတ်ဆိုင်ရှိတဲ့ကြောင့်မို့အချိန်မီးဝင်ဝင်ရတယ်ဘာလို့ပတ်ဆိုင်ရှိလဲဆိုတော့အပေါ်မှာလည်းပြောရင်ဒီကိုကန့်ကလည်းကျွန်တော်တို့နဲ့ဒီငင်းရိုင်းရုပ်တဲ့ကာလပေါ့ကျွန်တော်တို့ဒီ90နောက်ပိုင်းမှာတို့ဒီဒိန်းမဖြတ်ခင်ဘယ်ဒိန်းမလုပ်တော့ပါဘူးကာလအတွင်းမှာဒိန်းနဲ့ပတ်သက်ပြီးမှကိုကန့်ဒေတာအရန်ဒီအရန်လုတ်ခဲ့ဗျာအရန်လုတ်ပြီးပတ်သက်အများကြားလဲတို့ဒိန်းရတွေပြီးမှရတဲ့စာရီကတော်တော်များပါတယ်တမတော်ကလည်းဟိုကျွန်တော်စစ်တပ်ပါဝင်ပေါ့ဒီကျွန်တော်တို့ကလည်းပြောမဲ့တာပြောတာပါဘာဖြစ်လို့လဲဆိုတော့ကျွန်တော်ပြောရရင်အဲ့ဒီအဲ့ဒီကမှာဗမာအစိုးရမှာနောက်ဆုံးအားလုံးတည်တဲ့အချိန်ဂျပန်ကရှိတဲ့တန်ယုံကြီးရောင်းစားတဲ့ဘဝမျိုးကျွန်တော်တို့ရောက်တဲ့နေသားမျိုးရှိတယ်။ဂျန်တဲ့လုပ်ငန်းကြီးတွေမှာဗမာအစိုးရကဘယ်ဟာမှလည်းချင်းဝင်မရဘူးဘယ်ဟာမှနိုင်ငံသားမျိုးမရှိဘူးကြာ။ဆိုတော့အဲ့ဒါမှာမျက်စိမိတ်ထားတဲ့နေသားမျိုးလည်းရှိအောင်ရှိပါလေ။ဒီပုံမှာမူတည်ပြီးတော့မှအိုးကန်ကခုနကပြောလို့လက်နဲ့အင်အားလည်းစောင့်နိုင်တယ်။ပတ်စံလည်းအများပြောင်းရင်းဖြစ်ပြီးဖြစ်လာတဲ့အခါမှာအခုကျွန်တော်တို့ဒီမျိုးတွေမကြိုက်တဲ့ဆရာဒီကိုကန်သားတွေမန္တလေးတို့ဘာလို့မှနေရာကြီးပါလဲဟာပြောရတာဒါအများကြီးဒါနိုင်ငံကြီးနဲ့ဆက်ဆက်တဲ့နေရာမျိုးကျွန်တော်ရှိပါတယ်
ဟုတ်ကဲ့နောက်ဆုံးတစ်ခုမေးချင်တာကဒီကနေ့ဆိုရင်အာစစ်အုပ်ချုပ်ရေးကြီးညာလိုက်ပြီပေါ့လေဒါဖွဲ့စည်းပြီးအများပေးထားတဲ့အခွင့်အရေးကိုရုပ်သိမ်းပြီးတော့သူတို့ကစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာထိန်းချုပ်မှုအောက်မှာလုံအောင်ကြီးညာလိုက်ပြီဖြစ်ပါတယ်အခြေအနေကဘယ်လောက်ထိဆွလာနိုင်တယ်လဲဘယ်လိုပြည်လဲမှုရသွားနိုင်မယ်လို့ထင်ပါလဲအချင်းချင်းပြောပြပါခင်ဗျာ
ဒီစကားမပြောမချင်းကတော့ကျောက်ချွေပဲထုတ်တော့ဘာဟုတ်ချွေပဲထုတ်တော့ကိုကန့်ဒေတာမှာပြည်လေစရာကျွန်တော်တို့မရှိပါဘူး။တခါမှတရုတ်နိုင်ငံရှိတယ်။ကြီးတဲ့ဒီပုံချရှင်တို့ကလည်းဖွဲ့ရဲဝါကိုသွားခိုးလဲရတယ်။တရုတ်နယ်စပ်သွားနေလဲရတယ်။တရုတ်ပြည်နဲ့နေတော့ဝါလဲသွားနေလို့ရတယ်။ဒီသူ့လူမျိုးတွေနဲ့သူ့ဒေတာတွေသူကျွမ်းကျင်ပြီးလားကျောက်ချွေတွေထုတ်လို့ရှိနေစစ်သားတွေပဲရှိနေ။အဲ့ဒီစစ်သားတွေကိုလည်းကြောက်ကြားနေနဲ့ပဲသူတို့လိုက်ပြီးတော့မှဟိုတိုက်နေခိုက်နေဦးမှာပဲကျွန်တော်တို့ရှိရနေတာမျိုးကျွန်တော်တို့ရှိပါတယ်။အဲ့တော့ဒီငင်းငင်းကြမ်းကြမ်းနဲ့ဖြစ်စေခြင်းနဲ့ဆိုရင်တော့ဒါတရုတ်ဆိုးအကိုကြားကန်ထားပြီးတော့မှပြောဆိုလေးမှရလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်ခင်ဗျာ
ဥကျော်စံသားရဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာနောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်အခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့ California ပြည်နယ်တက္ကသိုလ် California State University မှာပညာသင်ကြားနေတဲ့မတ်ဤယူပါဝင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဘဝမှာဒီတစ်သက်ဖြစ်ခြင်းနဲ့အတွေ့အခေါ်လေးစဉ်းစားမိတယ်။ဟိုကြောင်းမိတဲ့အချိန်တွေမှာရွရလေးရှိရဲဆုံးမစားရနေပြီးတော့လေဟိုရိုးရိုးချင်းရင်းရင်းချင်းမှန်မှန်လို့ဆိုရရဲမကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်ဖိတ်ကိုထားဆိုရရဲရေယုံကြည်လိုက်တာနေထိုင်ပါတယ်။အင်းငယ်လေးတွေကတရားမျှတမှုနဲ့ကိုချင်းဆောင်မှုကိုအလေးထားတယ်။တည်ရည်မိသားတွေချပေးခဲ့တဲ့မျိုးစီတွေပေါ့မောင်လေးနဲ့အီးမေးလ်ကိုမုန်းတစ်ခုတည်းကိုဝေကြည့်ပေးမယ်ဆိုလို့ရှင်ညတာတစ်ခုတင်ပေးခဲ့တယ်။ဒီနေ့ချင်းနဲ့ကစားတဲ့ခါကြောင့်လို့ရှင်သူတစ်ပါးကိုထိခိုက်အောင်စောင့်နောက်ဆောင်မျိုးမလုပ်ဖို့နဲ့ကိုသာဆိုရရင်ဆိုရတဲ့အတွေ့အကြုံတွေ့အောင်တင်ပေးခဲ့တယ်။နောက်ပိုင်းမှာကိစ္စတစ်ခုခုဖြစ်လာတိုင်းတစ်ဖက်သားနေရာနေပြီးတော့နေပြီးစဉ်းစားကြည့်နိုင်အောင်လို့သူတစ်ပါးကိုနားလည်နိုင်အောင်စူးစမ်းကြည့်တတ်လာတယ်။ဘယ်သူပြောကြောင်းဆိုရဲသူတစ်ပါးကိုအပြစ်မြင်ဖို့ဆက်ဘာကြောင့်ဒီလိုဖြစ်သွားတာလဲဆိုတာမြင်ချက်အောင်အရင်ကြည့်ဖြစ်လာတာပေါ့နော်တရားမျှတမှုနဲ့ကိုကျင်းဆောင်မှုကနေပြီးနားလည်ပြီးနိုင်တယ်ဆိုတာဖြစ်လာဖို့အများကြီးထောက်ပြပေးပါတယ် အထက်တန်းပြီးတော့မှပညာရေးရဲ့အရေးပါပုံပို့ပြီးသိလာတယ်။ပညာဘူးတတွေကိုနေလာနိုင်လို့ကအင်္ဂလိပ်ကိုဖတ်နိုင်မှထက်တန်းမှနားလည်မှဆိုတော့လေဒီအင်္ဂလိပ်စာကိုပို့ပြီးလေ့လာဖြစ်တယ်။နောက်ပိုင်းအင်တာနက်တွေပြင်ကျင်လာတဲ့အခါကျတော့အင်္ဂလိပ်လိုတက်တာပို့ပြီးလိုအပ်တယ်ဆိုတော့လည်းသိပြီးခဲ့ရတယ်။အဲ့ရပါစေပညာရေးကိုလေ့လာလိုက်စားခဲ့တယ်။ဒါပေမဲ့ပညာရေးပိုင်းတစ်ခုလည်းနဲ့ပြေးသွားတဲ့သူဖြစ်မလာနိုင်ဘူးလို့ထင်တယ်။သိမှတ်ထားတဲ့သိပညာပုဂ္ဂိုလ်တွေကနေပြီးတော့ဟိုကိုယ့်ရဲ့အချင်းဒီလာပိုင်းကိုစံတစ်ခုထားပြီးတည်ဆောက်နိုင်မှုလို့လို့ထင်ပါတယ်။ကိုယ်ဟာဘယ်လိုလူမျိုးဖြစ်ချင်တာလဲဆိုပြီးတော့ကိုယ်ဖြစ်စေချင်တဲ့ကိုယ်ကိုယ်တိုင်းကိုယ့်ကိုယ်ကိုကြည်ညိုနိုင်တဲ့ဒီတရားရဲ့အရေးအချင်းနဲ့အချင်းစရိတ်တွေကိုစံထုတ်နှုတ်ပြီးတော့ကိုယ့်ကိုယ်ကိုအဲ့ဒီချန်ညုံးတွေအတိုင်းကြိုးစားပြီးလက်နာမိထိုင်တယ်။လူတယောက်ဟာသိပညာရှိလို့ရှင်ကိုချင်းတီလာကိုကိုယ့်ဘာသာကိုစောင့်ထိုင်ပြုနေတယ်လို့အိယုံနေကိုရဲ့ကိုမူရာစိတ်တွေးကြံနေကိုဟိုကိုနှုတ်မူရာပြောဆိုလို့ပေါ့နော်အဲ့ဒါကြီးအားလုံးကကိုရဲ့အသိပညာကိုတစ်ပိတ်တစ်ပိုင်းဖော်ပြနေတဲ့အရာကြီးလို့ယုံကြည်တယ်လောဘဒေါသမောဟအဲ့ဒါကြီးကတော့စိတ်ကအထင်းကြီးသွားရတယ်ဘယ်အောင်မသိတဲ့ဝင်လာတတ်တာပေါ့နော်ကိုသတိပြန်ဝင်လာတိုင်းကိုပြန်ထိမ့်ပါတယ်အလေးချင်နေပြီးတော့အထုံဖြစ်သွားပြီးတော့လေပါရမီတစ်ခုဖြစ်လာအောင်ကိုကိုကိုစူးစမ်းပြုနေနေဆဲပါမယ်အချို့ပြောရမယ်ဆိုရင်တော့မကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားဆိုတဲ့ဆုံးမစကားအတိုင်းစူးစမ်းလိုက်နာနေထိုင်ပါလေနောက်ပြီးတော့ဘုရားဘာသာဝင်တယောက်ဖြစ်တဲ့အတွက်ကြောင့်ကံနဲ့ကံရဲ့အကျိုးယုံကြည်ပါရဲ့ဒါနဲ့ဤအကံကိုယုံပြီးတော့စူးလုံတော့နေမှာမဟုတ်ပါဘူးအကျိုးတိုင်းမှာအကြောင်းကြီးရှိအောင်မလို့အဲ့အကျိုးကြီးကောင်းမှုအတွက်အကြောင်းကြီးကောင်းအောင်လို့ကြိုးစားနေပါတယ်။နောက်တစ်ခုကကိုယ့်ကိုယ်ကိုယုံကြည်ပါ။ဘယ်ရာမစိုးဖြစ်အောင်လုပ်နိုင်ပါလေဆိုတာလေးကိုဤယုံနေ။ကိုယ့်ကိုယ်ကိုယုံကြည်မှုကလောကဆောင်ရွက်တဲ့အရာလည်းမှအရေးပါတယ်။ကိုယ့်ကိုယ်ကိုယ်တော်ယုံကြည်နိုင်မှုဆိုလို့ရှိရင်သူများတဲ့ကားယုံကြည်မှုရဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးလေ။ဒါပေမဲ့ကိုယ့်အရေးချင်းအစွမ်းအစရဲ့တိုင်းစားမှာတော့အမှန်တိုင်းသိဖို့လိုအပ်ပါတယ်။ဒါကြောင့်မလို့ကိုယ့်ရဲ့သင်ကိုရေးချင်းတွေတိုးတက်လာလို့ကိုယ်တက်နေတဲ့ကောင်ကြိုးစားနေသေးလား။အင်းနဲ့တရှိတင်ပေမဲ့တတိယကျန်နေမှာတော့လက်တွေ့ဆင်ရမှာပါ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကကြာတာပတိနေ့မနေ့ဖက်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။မြောက်ကိုရီးယားတို့ရဲ့အသက်ရှင်နေထိုင်ရည်တည်မှုနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကအတော်လေးစိုးရိမ်နေဆဲပဲဖြစ်ပါတယ်။မြောက်ကိုရီးယားမှာဖြစ်နေတဲ့လူသားချင်းစာနာထောက်ထားမှုပြဿနာတွေရော့ကျစေဖို့နဲ့ဖြစ်ပေါ်နေတဲ့လူခွင့်ရချိုးဖောက်နေမှုတွေအဆုံးသတ်စေဖို့အမေရိကန်ပြည်ထောင်စုကကြိုးပမ်းနေပါတယ်လို့မြောက်ကိုရီးယားဆိုင်ရာအမေရိကန်လူခွင့်ရထူးကိုယ်စားလှယ်ရောဘတ်ကင်းကပြောဆိုလိုက်ပါတယ်။1995ခုနှစ်ကနေ2008ခုနှစ်အထိအမေရိကန်ပြည်ထောင်စုကနေမြောက်ကိုရီးယားအတွက်အမေရိကန်ဒေါ်လာ 1.3 ဘီလီယံတန်ဖိုးရှိတဲ့အစားအသောက်နဲ့လောင်စာဆီတွေကိုထောက်ပံ့ကူညီခဲ့ပါတယ်။ဒါပေမဲ့လို့လည်း2009ခုနှစ်အစောပိုင်းရောက်တဲ့အချိန်မှာအမေရိကန်ကပေးနေတဲ့ထောက်ပံ့ကူညီမှုတွေကိုမြောက်ကိုရီးယားဘက်ကတစ်ဖက်သက်ရပ်ဆိုင်းပစ်ခဲ့ပါတယ်။အဲ့ဒီလိုရပ်ဆိုင်းခဲ့ပြီးနှစ်လအကြာမှာမြောက်ကိုရီးယားအစိုးရကသူတို့ရဲ့ဒုတိယအကြိမ်နျူကလ িয়ার လက်နက်စမ်းသပ်မှုကိုလှုံ့ဆော်ခဲ့တာပါ။2014ခုနှစ်အတွက်ကုလသမဂ္ဂစုံစမ်းရေးကော်မရှင် COI ကနေထုတ်ပြန်ခဲ့တဲ့မြောက်ကိုရီးယားလူခွင့်ရေးအခြေအနေဆိုင်ရာစီရင်ခံစာထဲမှာမြောက်ကိုရီးယားအစိုးရဟာအစားအသောက်ကိုအသုံးချပြီးသူ့လူထုကိုထိန်းချုပ်ဖို့လုပ်နေတယ်လို့ထောက်ပြခဲ့ပါတယ်။ဒါ့အပြင် COI ရဲ့အစိုးရမြောက်ကိုရီးယားပြည်သူတွေအချိန်အတန်ကြာစားလောင်ငတ်ပြတ်နေတာကိုတိတိကျကျနဲ့ဆက်ပြီးတော့ငတ်နေစေခဲ့တာအဲ့ဒီလိုငတ်ပြတ်ပြီးတော့မှမြောက်ကိုရီးယားနိုင်ငံသားတွေထောင်ပေါင်းချီပြီးအသက်ဆုံးရှုံးအောင်လှုံ့ဆော်မှုတွေနဲ့မြောက်ကိုရီးယားခေါင်းဆောင်တွေဟာအပြစ်ရှိတယ်လို့ဆိုထားပါဗျ။
မြောက်ကိုရီးယားမှာအစားအစာဆေးဝါးနည်းပညာနဲ့ပညာရေးဆိုင်ရာအကူအညီတွေအရေးပေါ်လိုအပ်နေစေလဲဖြစ်ပါတယ်။အဆိုရအချင်းချင်းကြားဆက်ဆက်ဆွေးနွေးမှုတွေကိုမြောက်ကိုရီးယားဘက်ကပိတ်ဆို့ထားပေမဲ့ NGO အဖွဲ့တွေနဲ့တိုက်ရိုက်အလုပ်လုပ်ဖို့တော့ဆန္ဒရှိတဲ့အကြောင်းပြသခဲ့ပါတယ်။အဲ့ဒီလိုမျိုး NGO ကြိုးပမ်းမှုတွေကိုလည်းအမေရိကန်အစိုးရကထောက်ခံပါတယ်။အခုလို NGO တွေကတက်ဆင့်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးရင်းနဲ့လူမှုအချင်းချင်းကြားတိုက်ရိုက်ပြောဆိုဆက်သွယ်မှုကနေမြောက်ကိုရီးယားနိုင်ငံမှာအပြောင်းအလဲတွေဖြစ်ထွန်းလာစေဖို့အတွက်အပြုသဘောဆောင်တဲ့ရေရှည်ကြိုးတက်ရမှုတွေရှိလာနိုင်တယ်လို့အမေရိကန်အစိုးရကယုံကြည်ပါတယ်။ဒါကြောင့်မြောက်ကိုရီးယားအစိုးရအနေနဲ့နိုင်ငံတကာလိုက်နာမှုတွေနဲ့သဘောတူညီမှုတွေကိုလိုက်နာလှုံ့ဆော်ဖို့လိုအပ်နေတဲ့မြောက်ကိုရီးယားလူမှုတွေစီလူသားချင်းစာနာမှုအကူအညီတွေတေချာပေါက်ရအောင်လို့နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေနဲ့လွတ်လပ်တဲ့အဖွဲ့အစည်းတွေကိုမြောက်ကိုရီးယားနိုင်ငံတွင်နေရအားလုံးကိုဝင်ရောက်သွားလာခွင့်ပြုဖို့မြောက်ကိုရီးယားအစိုးရကိုအမေရိကန်ပြည်ထောင်စုကတောင်းဆိုခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံပေါ်သူတို့ရဲ့အပြောကိုမဟုတ်ဘဲနဲ့သူတို့ရဲ့လုပ်ရက်တွေကိုကြည့်ပြီးတော့အမေရိကန်ပြည်ထောင်စုကအဆုံးဖြတ်ပေးမှာဖြစ်တယ်လို့လည်းအထူးကိုယ်စားလှယ်ကင်းကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားဆိုရရဲ့နျူကလ িয়ার စီစဉ်ကအစလူခွင့်ရချုပ်ဖောက်မှုတွေနဲ့မြောက်ကိုရီးယားလူလူရဲ့အသက်ရှင်နေထိုင်မှုအဆုံးနိုင်ငံတကာအတိုင်းအဝိုင်းရဲ့စိုးရိမ်မှုတွေကိုထိထိရောက်ရောက်ဖြေရှင်းဖို့ခိုင်မာတဲ့ခြေလှမ်းတွေလှမ်းရလားဆိုတဲ့လှုပ်ဆောင်ချက်တွေကိုကြည့်ပြီးမှပဲအဆုံးဖြတ်ပေးသွားမှာဖြစ်တယ်လို့လည်းအမေရိကန်ထူးကိုယ်စားလှယ်ကင်းကပြောဆိုသွားခဲ့ကြောင်းပါရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ။
တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးပါရစေခင်ဗျာ VOA American အတန်းရဲ့ကြာတာပတိနေ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုနားဆင်ချိန်မရလိုက်တဲ့သူတွေအတွက်မနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လဲပြီးတော့ထုတ်လွှင့်သွားမှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ကြာတာပတိနေ့မနေ့ဖက်အစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဦးကျော်စံတက်ကကြေညာပေးပါလိမ့်မယ်ခင
်ဗျာ။ရောက်တွေကိုထောက်ခံဖို့နဲ့သမ္မတဘရက်အိုဘားမားရဲ့အရာရှိတွေ FBI အရာရှိတွေကိုလုတ်ကြံတပ်ဖြတ်ဖို့ကြံစီတယ်ဆိုရဲဆွဆွချက်နဲ့လူသုံးဦးကိုဗုဒ္ဓနေရအမေရိကန်အာဏာပိုင်တွေဖမ်းဆီးလိုက်ပါတယ်။နှစ်ယောက်ကဥဇ်ဘက်ကစ္စတန်နိုင်ငံသား၊ကြံတစ်ယောက်ကကဇက်စတန်နိုင်ငံသားဖြစ်ကြပြီးအားလုံးဟာနယူးယောက်မြို့မှာနေထိုင်ကြသူတွေဖြစ်ပါတယ်။ကဇက်လူမျိုးဟာစီယာနိုင်ငံကိုသွားဖို့လေရင်ပေါ်တက်ဖို့အလုပ်မှာနယူးယောက်မြို့ John F. Kennedy လေဆိပ်မှာဖမ်းဆီးလိုက်တာဖြစ်ပါတယ်။ကြံတယောက်ကတော့နောက်လာမှသွားဦးမှာဖြစ်ပြီးနောက်တူကတော့သူတို့ကိုငွေကြေးထောက်ပံ့တဲ့အတွက်ဖမ်းဆီးလာဖြစ်တယ်လို့အာဏာပိုင်တွေကဆိုပါတယ်။သူတို့တွေကတယောက်က IS တွေအတွက်ဝါဒဖြန့်တဲ့ Uzbek ဘာသာ website မှာ2014 August လတုန်းကစတင်ရေးသားခဲ့ရတာစပြီးသတိပြုမိခဲ့တာဖြစ်တယ်လို့အာဏာပိုင်တွေကဆိုပါတယ်။ Ukraine ကနောင်ဝယ်ယူမဲ့သဘာဝတန်ငွေအတွက်ကြိုတင်ငွေမပေးဘူးဆိုရင်ယူကရိန်းကိုသဘာဝတန်ငွေပုတ်လွှတ်ပေးမှာမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမာပူတင်ကသတိပေးလိုက်ပါတယ်။ယူကရိန်းအခြေပိုင်းမှာရုရှားလိုလားတဲ့ခွဲထွေးရေးသဘုံတွေနဲ့ယူကရိန်းအစိုးရတို့အပြစ်ခတ်ရစဲရေးအခြေခံမဲ့အလားအလာရှိနေချိန်မှာမစ္စတာပူတင်ကအခုလိုချင်းချလိုက်တာဖြစ်ပါတယ်။ဖေဗူလာ၁၀ရက်နေ့မှာအပြစ်ရစဲရေးကြေညာခဲ့ပြီးတဲ့အချိန်ကစပြီးပြစ်ခတ်မှုကြောင့်သေဆုံးသူမရှိဘူးလို့ယူကရိန်းကကြေညာထားခြင်းဖြစ်ပါတယ်။ပြပရောက်အင်ဒိုနီးရှားအလုပ်သမားတွေပေါ်အကြမ်းဖက်မှုခွဲခြားဆက်ဆံမှုလို့ယောနယ်စီအောင်ဆိုပြီးတော့ပြပကိုသွားရောက်အလုပ်လုပ်ကင်တဲ့ကိစ္စကိုတတ်မြင်မယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကကြေညာလိုက်ပါတယ်ခင်ဗျာ
။တိတ်တန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဥကြော်စံသားကြေညာတော့တာဖြစ်ပါတယ်။ဒီမိနစ်တည်းအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒယ်ရော့စမစ်ဖြစ်ပါတယ်။ကျွန်တော်ဆက်မိုးပြီပါ။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လို့မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ်။တို့တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.